Welcome to the Voice of America in Burmese.
Chama shwinlan ja ba de khamya mingala hnit de le phit ba de VO American tan myaw ba ye 2019 khu April 18 ye Myanmar takre 1381 khu ne dagula san 13 ye 23 ye bodu khu ne mena khen tan lo season ni go myo ro Washington DC ga ne pi lo line do mi da 3240 48 ပြင် VO ရဲ့ Facebook စာမျက်နှာကလည်း တိုက်ရိုက် ထုတ်လွှင့်နေပါတယ်။ ကျွန်တော်ကျော်လွန်ပါ ကုမ္ပဏီပိုင် season တွေကို တင်ဆက်သွားမှာပါ
မင်္ဂလာပါရှင် ကျွန်မကခင်မျိုးသက်ပါ ဒီမနက်ခင်းသတင်းတွေကို မတ်တင်ကြီးထိုင်တဲ့အတူ ကြီးညာပေးမှာပါ ပြင်သစ်နိုင်ငံရဲ့ အထင်ကြီးအထိမ့်မှဖြစ်တဲ့ ပါလီမြို့လည်းက Notre Dame Cathedral ဖျားကြောင်းကြီးမိကြီးကျယ်လောင် ပျက်စီးခဲ့တာကို ငါးနှစ်အတွင်းမှာပဲ ပြန်တည်ဆောက်ပေးမယ် လို့ ပြင်သစ်သမ္မတက ကတိပေးလိုက်ပါတယ် ရခိုင်ပြည်နယ်မြောက်ပိုင်း ဒေသဟာ အနေရကျရောက်နိုင်တဲ့အတွက်
ခီးတော်မှုအမြင့်ဆုံးသတ်မှတ်လိုက်ကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုကျော်လေးဟုတ်ပါခင်ဗျာအဲ့လိုသတင်းတွေပြီးနားဆင်ကြမယ့်အထက်မှာဆိုရင်ဒီမှာစိတ်ဖြစ်လူဖြစ်အကြံဉာဏ်ဖြစ်လောက်တဲ့နေရာမှာလည်းပဲအာမဆိုးသူများအပြစ်လို့အောင်လုပ်နေမြန်မာနှစ်တစ်ခုအတွက်အမေရိကန်ရောက်မြန်မာတို့ရဲ့ဆန္ဒ ်းမြို့နယ်မှာလက်နက်ကြီးတွေထိမှန်မှုဆက်တဲ့အကြောင်းတွေကိုနားဆင်ရမယ်အပြင်ဒီနေ့ရန်ကုန်စကြာမှာတန်ချက်တွေကိုအစိုးရကထိန်းချုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အင်္ဂါညတရက်လေးလိုက်ပြန်လည်တိစက်မှုကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ထိုက်တို့ပြောကြပါလိမ့်မယ
်။ပြင်သစ်နိုင်ငံအထင်ကျအထိမ့်မှတ်ဖြစ်တဲ့ပါရီမြို့လည်းက Notre Dame Cathedral ဘုရားကျောင်းကြီးမိအကြီးကျယ်လောင်ကျွမ်းဖျက်ဆီးသွားခဲ့တာအတွက်၅နှစ်အတွင်းမှာပဲပြန်လည်တည်ဆောက်ပြီးမှာဖြစ်ကြောင်းပြင်သစ်သမ္မတ Emmanuel Macron ကအင်္ဂါနေ့မှာကတိပေးပြောကြားလိုက်ပါတယ်။အင်္ဂါနေ့နိုင်ငံတော်ရုပ်တံလွှင့်မင်ကွန်ပြောကြားရမှာသမ္မတမက်ခရွန်ကဒီလောင်ကျွမ်းခဲ့ရတဲ့တက်တန်း850ရှိပြီဖြစ်တဲ့ဖခင်ချောင်းကြီးကိုငကိုထက်ပိုးပြီးလှောက်အောင်တိဆောက်ပေးမှဖြစ်ပြီးတော့အခုလိုအဆောက်အဦးကြီးမိဘတန်ခံရမှုကိုပြည်သူတွေညီညွတ်လာစေမယ့်အခွင့်အလမ်းတစ်ခုဖြစ်နေပြောင်းလဲပြစ်ကြဖို့ပါပန်ကြားလိုက်ပါတယ်။မိငိမ့်သွားပြီးဖြစ်တာကြောင့်အပြည့်စည်ပမာဏကိုကျွမ်းကျင်သူတွေကဆန့်ဆင့်နေကြပါတယ်။အဆောက်အဦဆိုင်ရာကျွမ်းကျင်သူတွေနဲ့ပြည်သူ့ကပညာရှင်တွေကအဆောက်အဦအနေထားပြည့်ဝမှုဘယ်လိုရှိနေလဲဆိုတာကိုတိုင်းတာနေကြတယ်လို့မိကျွန်းမိကျန်တွေကိုပါနှိမ့်သက်နေကြပါတယ်လို့ပါရီမီသက်ဌာနပြောခွင့်ရ Gabriel Plus ကပြောပါတယ်။ပါရီမျိုးလည်းကနာမည်ကျော်ဖះချောင်းကြီးမှာမိကြောင့်ပျက်စီးမှုကအတော့ကိုကြီးမားနေပေမဲ့ဒီ Notre Dame ဖះချောင်းကြီးရဲ့အထင်ကျမျှော်စင်ကြီးနှစ်ခုနဲ့ကြောက်တိုင်တွေမပျက်စီးရအောင်မိသက်သမားတွေစ조사ပေးခဲ့ပါတယ်လို့ပါရီမီသက်တပ်ဖွဲ့အကြီးအကဲ Young Claude Gellert ကပြောပါတယ်ဖះချောင်းပြောခွင့်ရ Andrew Finnock ကတော့ဖះချောင်းကြီးရဲ့အတွင်းပိုင်းကအတ္တအဆောက်အဦတွေတော့ပျက်စီးနိုင်တဲ့အခြေအနေရှိတယ်လို့ပြောကြားခဲ့တာပါ
ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီးရှေဟောင်း Notre Dame ကက်သလစ်ခရစ်ယာန်ဘုရားကျောင်းကြီးပြီးခဲ့တဲ့တနင်္လာနေ့ကမိအကြီးအကျယ်လောင်ချမ်းပျက်စီးခဲ့ရတာနဲ့ပတ်သက်ပြီးအင်္ဂါနေ့မှာပြင်သစ်သမ္မတ Emmanuel Macron ကိုအမေရိကန်သမ္မတ Donald Trump ကဖုံးဆက်ပြီးဝန်내ကြောင်းပြောဆိုခဲ့တယ်လို့အင်ဂျီရောကထုတ်ပြန်ထားပါတယ်အင်္ဂါနေ့မနက်ခင်းအထိမိငိမ့်တက်ခဲ့ရပြီးတဲ့နောက်အပြည့်အစည်းတွေကိုပြင်သစ်အာဏာပိုင်တို့အခုဆန့်စစ်နေပြီဖြစ်ပါတယ်။အစာထိုးမရတဲ့အနောက်ရင်ကျင်းမှုတင်ကြတာဖြစ်တဲ့ဒီဖျားချောင်းပြန်လဲပြင်ဆင်ရေးမှာအမေရိကန်ဘက်ကအကူအညီလဲကန့်လန့်ခဲ့တယ်လို့အင်္ဂါနေ့မှာထုတ်တဲ့အမေရိကန်သမ္မတအင်ဂျီရောကြေညာချက်မှာပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုထားပါတယ်။ပြင်သစ်ဟာအမေရိကန်ရဲ့တက်တန်းရေဆုံးမဟာမိတ်ဖြစ်တဲ့အကြောင်းနောက်အမေရိကန်မြေပေါ်မှာ2011ခုနှစ်စက်တင်ဘာလ17ရက်တိုက်ခိုက်ခံခဲ့ရတဲ့နေ့က2000ခုနှစ်စက်တင်ဘာလ17ရက်တိုက်ခိုက်ခံခဲ့ရတဲ့နေ့က Notre Dame ဘုရားကျောင်းကခေါင်းလောင်းတံတွေကိုလည်းကျေးဇူးကိုလည်းအောက်မေ့ပြီးအမှတ်တရရှိနေကြောင်းအင်ဂျီရောပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်ရှင
်။ပြီးခဲ့တဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကနေဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးကြေတပြေးနေမှာထုတ်ပြန်မယ်လို့ American တရားရေးဝန်ကြီးဌာနကကြေညာထားပါတယ်။အထူးစုံစမ်းရေးမှူး Robert Mueller ရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်သိချင်တဲ့အတွက် အမေရိကန်ပြည်သူတွေစောင့်နေကြတယ်ဆိုပေမဲ့2016ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားယွင်းတဲ့လုပ်ရက်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ပါဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာပဲထပ်မံပြောကြားခဲ့တာပါရွေးကောက်ပွဲကာလမှာဝင်းရောက်နှောက်ယှက်မှုတွေဆွတ်ဖက်မှုတွေမရှိဘူးလို့အထူးစုံစမ်းမှုရောဘတ်မော်လာကရောနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကပါပြောထားခဲ့ပြီးဖြစ်ပါတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကတဆင့်ရေးသားဖော်ပြပါတယ်ရောဘတ်မော်လာရဲ့အစင်ခံချက်ကိုဆက်နေတာ၄နှစ်နာအချင်းချုံပြီးတော့နိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကလွန်ခဲ့တဲ့၃ဘက်ကပဲထုတ်ပြန်ခဲ့တာပါဒီမိုကရက်တစ်ဘက်ကတော့အစင်ခံချက်အပြည့်အစုံကိုထုတ်ပြန်ဖို့အတွက်အပြင်းထန်တောင်းဆိုနေတာဖြစ်ပါတယ
်ဗင်နီဇွဲလားကျူးဘားနဲ့နီကာရာဂွာနိုင်ငံတွေအပေါ်အမေရိကန်ရဲ့နောက်ထပ်ထန်ခတ်ပိတ်ဆို့မှုအသစ်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာဖို့ရှိနေပါတယ်ဒါဆိုရင်အနောက်ကမ္ဘာခြမ်းကဆိုရှယ်လစ်အစိုးရတွေအပေါ်ထပ်မံထန်ခတ်မှုလည်းဖြစ်ပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယာရုကဖယ်ရှားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကဦးစားပေးသတ်မှတ်ထားပြီးတခြားနိုင်ငံပေါင်း50ကျော်လို့နဲ့အတူပဲလွှတ်တော်ခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုသမ္မတအဖြစ်အသိအမှတ်ပြုထားပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်ကဗုဒ္ဓဟူးနေ့မိုင်ယာမီမှာမိန့်ခွန်းပြောဖို့ရှိနေချိန်မှာပဲအစိုးရအကြီးတန်းအရာရှိတို့ကဗင်နီဇွဲလားအရေးနဲ့ပတ်သက်ပြီးဖြစ်နိုင်ခြေအလုံးကိုသုံးသပ်စဉ်းစားထားစေဖြစ်တယ်လို့ပြောဆိုပြီးဗင်နီဇွဲလားမှာအပြောင်းလဲပေါ်ပေါက်ဖို့ပိုပြီးတော့နှီးဆက်လာနေပြီလို့လည်းပြောပါတယ်။အနာလွှဲပြောင်းရင်းငြိမ်းငြိမ်းချမ်းချမ်းဖြစ်စေခြင်းတယ်လို့လည်းသူကပြောပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုကိုဖျောက်ချနိုင်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်တာဝန်ရှိသူတွေကကျူးဘားအပေါ်မှာလည်းဖိအားတွေပို့ပြီးပေးနေပါတယ်။ကျူဘာမှာ1960ပြည်လွန်နှစ်ကာလတွေအတွင်းဖီဒယ်ကက်စထရိုဦးဆောင်တဲ့အစိုးရလက်ထက်တုန်းကအမေရိကန်နိုင်ငံသားတွေထံကသိမ်းယူထားတဲ့ပိုင်ဆိုင်မှုတွေကိုအသုံးပြုနေတဲ့နိုင်ငံခြားကုမ္ပဏီတွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကပထမဆုံးအကြိမ်ဖြစ်အမှုဖွင့်ဖို့ခွင့်ပြုမယ်ဆိုတာကိုလည်းဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတထရန့်အစိုးရကကြေညာဖို့ရှိနေပါတယ်။ဒီလိုအမှုမဖွင့်နိုင်အောင်တားဆီးထားတဲ့1996ခုနှစ်Holmes Patton အဥပဒေကိုအမေရိကန်ဘက်ကဖယ်ရှားလိုက်မဲ့အပေါ်ဥရောပနိုင်ငံတွေဘက်ကလည်းစိုးရိမ်ကြောင်းပြောဆိုထားကြပါတယ်။ဥရောပအစိုးရအရာရှိတချို့ကဒီအဥပဒေကိုဖယ်ရှားမဖြစ်ဖို့ပြောဆိုတာတွေရှိတယ်လို့ဆိုတဲ့အမေရိကန်အစ်မြင့်အရာရှိကတော့ဒီလောက်ရကြောင်စီးပွားရေးမှာတက်ရောက်မှုတချို့ရှိလာမယ်လို့လည်းပြောဆိုပါတယ်ရှင်။
ယူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဇာချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာအန္တရာယ်ကျရောက်နိုင်တဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေခီးသွွာလာမှုကိုအမြင့်ဆုံးအစ်ဖြစ်နဲ့သတ်မှတ်ထားတားမြစ်လိုက်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒါ့အပြင်ဒုတိယအစ်မြင့်ဆုံးခီးသွွာခွင့်တားမြစ်မှုသတိပေးချက်ကိုတော့အင်းနီချင်းတရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကဒေသတွေကိုသတ်မှတ်ထားကြောင်းထုတ်ပြန်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားတွေအတွက်ခီးသွွာသတိပေးချက်အဆင့်40တဲကတတိယအမြင့်ဆုံးအဆင့်သတိပေးချက်နဲ့အထူးသတိထားသွားလာရမယ့်ဒေသတွေအဖြစ်နဲ့ကချင်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ရှမ်းပြည်နယ်တဲကနေရာတချို့ပါဝင်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတဲကတခြားဒေသတွေကိုတော့အပြာရောင်အဆင့်ဖြစ်တဲ့ပထမအဆင့်သတိပေးချက်သတ်မှတ်ထုတ်ပြန်ခဲ့တာပါ။အခုလောထုတ်ပြန်ရတာဟာမြန်မာနိုင်ငံတွင်းဒေသတချို့မှာလက်နက်ကိုင်ပဋိပက္ခဖြစ်ပေါ်နေတဲ့အခြေအနေပေါ်အခြေခံထုတ်ပြန်ရတာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့စီစဉ်နေတယ်လို့လုံခြုံစိတ်ချမယ်ဝန်ကျင်နဲ့ပတ်သက်လို့ဆက်လက်ပြီးသုံးသပ်ပြီးတော့ခီးသွွာသတိပေးချက်တွေကိုလိုအပ်တယ်လို့ထုတ်ပြန်သွားမယ်လို့တောင်ကိုရီးယားနိုင်ငံကြီးဌာနပြောကြားချက်ကိုတောင်ကိုရီးယားအစိုးရရဲ့ရုံးဟပ်သတင်းမှာဖော်ပြထားပါတယ်
။ဒီကနေ့ AB လ18ရက်နေ့မှာချရောက်တဲ့ဝါအထူးဒေသနှင့်ငင်းချမ်းရင်230ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတက်ရောက်ပေမဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေပြည်ထောင်စုငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောနောက်နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေတို့တက်ရောက်နေကြပါတယ်။မြန်မာအစိုးရရဲ့ငင်းချမ်းရေးယူပြီးတဲ့နောက်230အတွင်းတိုက်ပွဲတွေမဖြစ်ခဲ့ဘဲငင်းချမ်းရေးတိစောက်နိုင်ခဲ့တဲ့ဝါအဖွဲ့ရဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းငြိမ်းချမ်းရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်လို့ပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ်ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ပန်ဆန်းမှာကျင်းပတဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကပါဖိတ်ကြားခဲ့တယ်လို့လည်းဆိုပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာ1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ခဲ့ပြီဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝါတပ်ဖွဲ့ကလက်နက်အင်အားအတောင့်တင်းဆုံးဖြစ်ပြီးငြိမ်းချမ်းရေးဆယ်စုနှစ်၃ခုကြာကာလအတွင်းတိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးရှင်
။ Germany, Austria နဲ့ Italy နိုင်ငံတွေမှာရှိတဲ့ UniCredit Bank AG Bank ၃ခုကဒဏ်ချင်းငွေစုစုပေါင်းငွေပမာဏအမေရိကန်ဒေါ်လာတန်း600ကျော်ပေးဆောင်ပြီးတော့ကြေးအေးဖို့အတွက်သဘောတူလိုက်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ OFAC နိုင်ငံရေးချငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်မှုဆိုင်ရာဌာနကဧပြီ15ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအမေရိကန်ဘဝအစိုးရနဲ့ပြည်내အစိုးရတို့ရဲ့ UniCredit Bank AG Bank ၃ခုကဒေါ်လာ 1.3 ဘီလီယံအတွက်ကြေးအေးမှုရဲ့တစ်စိတ်တစ်ပိုင်းပါ။အထူးသဖြင့်2000ကနေ2011ခုနှစ်အတွင်းဒီဘဏ်တွေကနေအမေရိကန်ရဲ့ငွေကြေးစနစ်ကိုတဆင့်သုံးပြီးတော့ဘဏ်ငွေလွှဲပြောင်းမှုလုပ်ရမှာကမ္ဘာလုံးဆိုင်ရာကြမ်းဖက်မှုနဲ့လူအစုလိုက်ပြုံးလိုက်တည်ဆည်တဲ့လက်နက်များထုတ်လုပ်မှုထိန်းချုပ်ရေးအတွက်အမေရိကန်ကပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြင်မြန်မာ၊ကျူးဘား၊အီရန်၊လီဘီယား၊ဆူဒန်နဲ့ဆီးရီးယားနိုင်ငံတွေပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချိုးဖောက်ပြားကျတဲ့အတွက်အရေးယူတာပါ။ဒီကာလအတွင်းဘဏ်တွေကနေတဆင့်စုစုပေါင်းဒေါ်လာတန်500ကျော်ငွေပေးချေမှုအချိန်ပေါင်း2000ကျော်ကိုအမေရိကန်ရဲ့ငွေကြေးစနစ်ကိုတဆင့်သုံးပြုခဲ့တာပါ။ဒီကာလအတွင်းအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တာခံထားရတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးငွေပေးချေမှုမှာဂျာမနီက UniCredit Bank AG က2009 January လနဲ့2009 September 28ရက်ကြာဘဏ်ငွေလွှဲပြောင်းမှု25ကြိမ်ငွေတန်ဖိုးစုစုပေါင်းဒေါ်လာ 28,000 ကျော်အမေရိကန်ဘဏ်စနစ်ကတဆင့်မြန်မာနိုင်ငံကိုငွေလွှဲခဲ့တာပါ။ဒါ့အပြင်ဩစတြီးယားက UniCredit Bank AG က2009 January 22ကနေ December 17ရက် 2008အတွင်းငွေလွှဲပြောင်းမှု8ကြိမ်ကိုငွေတန်ဖိုး 3,400 ကျော်လုပ်ခဲ့တယ်လို့ Italy UniCredit Bank AG ကနေ 2009 February နဲ့ 2012 January ကြားဘဏ်ငွေလွှဲပြောင်းမှု42ကြိမ်အတွက်ငွေတန်ဖိုးဒေါ်လာ 1,400,000 ကျော်ကို American Bank စနစ်ကတဆင့်မြန်မာနိုင်ငံကိုငွေလှည့်ခွက်တာတွေ့ချရကြောင်းလဲ American Bank ကြီးဝန်ကြီးဌာနထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်
အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့ဧပြီလ18ရက်နေ့ဗုဒ္ဓဦးနေ့မှာကျင်းပနေပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်3ရက်အလို့ကစပြီးမဲဆွယ်စည်းရုံးနာတွေကိုအဆုံးသတ်ထားပါတယ်။သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့သူ့ပြိုင်ဘက်ပရာဘိုဝိုဆူဘီယန်တိုတို့ရှင်ပြိုင်ညမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင်သူတို့နှစ်ဦးကြားစကားစစ်ထိုးပွဲ9ကြိမ်လုပ်ခဲ့တာမှာတော့ဘသူမှအသာစီးမရပဲဒန်းတူရှိခဲ့တယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်သိန်းကြီးထိုက်သူပြောခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဒီကနေ့ကြောက်တဲ့1380ခုတကူလာဇန်23ရက်မြန်မာနှစ်ဆန်းတရက်မှာမြန်မာပြည်သူပြည်သားတွေအတွက်အမေရိကန်ပြည်ထောင်စုမှခြေချနေထိုင်ကြတဲ့ဆရာတော်ကြီးတွေနဲ့တက်ကြီးဝါကြီးပုဂ္ဂိုလ်တွေကဘလို့စုမုံကောင်းနေတောင်းနေကြတယ်ဆိုတော့ကိုဒေါခင်မျိုးသက်ပြောပြပါလိမ့်မယ်။
2019 April 18ရက်ဗုဒ္ဓဖူးနေ့ဟာမြန်မာတက္ကသိုလ်1380ခုနှစ်ကိုကူးပြောင်းတဲ့နှစ်ဆန်းတရက်နေ့ဖြစ်ပါတယ်။ဒီနှစ်ဆန်းတရက်နေ့ကစပြီးမြန်မာနိုင်ငံသားတိုင်းကိုကျန်းမာစိတ်ချမ်းသာကြစေဖို့အမေရိကန်မြန်မာဗုဒ္ဓဘာသာအသင်းရှိရာနယူးယောက်မြို့လောကချမ်းသာဖုံးတော်ကြီးကျောင်းကကျောင်းထိုင်ဆရာတော်အရှင်အိန္ဒကကအခုလိုနှစ်သက်ဆုတောင်းမင်ကြားခဲ့ပါတယ်
။မြန်မာပြည်သူပြည်သားပေါင်းတဲ့တကူကဘာသူဘာသားများစစ်ကြောလားနန္ဒအတွင်းနဲ့စစ်ကြောကုသောဝိနည်းမြတ်စွာသတ္တဝါတို့သည်မြန်မာနှစ်သက်ကူနှစ်သက်မင်္ဂလာချင်းခါ၌ကိုကျမ်းမှာစစ်ချမ်းသာစွာဖြင့်အာသနာကျူလောကကျူမိမိရဲ့ကျူကိုတည်မှုရွတ်ဆောင်နိုင်ကြ၍ပရဂုံးတရားကိုဆရတပူတူးပြီးတော့ကျင့်ကြံကြိုးကိုအားထုတ်၍လက်ရာကျိုးရှိနိုင်ကြပါစေ။အစစအရာအောင်မြင်ကြပါစေ။
တန်ကရိုလိုင်းနပ်ပြည်နယ်ဂျိမ်းစ်တောင်းမြို့ကဓမ္မဘိမှန်ကျောင်းဆရာတော်ဦးနန္ဒဝန္တကတော့အတိတ်ကလောက်ရတွေကိုပြန်သုံးသပ်ပြီးအနာဂတ်အတွက်ပြစ်ဆုံးပန်းမှာကောင်းအောင်ကြိုးစားကြဖို့အတွက်နှစ်သက်ဩဝါဒပေးပါတယ
်။ဦးဇင်းတို့ဒီနေ့ဆိုလို့ရှိရင်နှစ်သက်စပြီးပုံလွန်သွားတဲ့အတိတ်ကဘလောက်ထိကောင်းတဲ့အခြေအနေတွေတိုးတက်ခဲ့ကြပြီလဲ။ဘလောက်ထိဆိုးတဲ့အခြေအနေတွေအထိကြာဆင်းသွားကြလဲ။အဲ့ဒီကိုအတိတ်ကိုပြန်ကြည့်ပြီးတော့ယခုပြစ်ဆုံးပန်းမှာနောက်အနာဂတ်အတွက်ဘဝအခြေအနေတွေကိုတိုးတက်အောင်လုပ်ဆောင်ပေးကြပါလို့ဆွေအပေါင်းတို့အဆောင်အညစ်မဲနစ်သည့်စိတ်အတိတ်မှာသာထားခဲ့ပါတော့ဒီနေ့ကစနှစ်သက်စပြီးနိဗ္ဗာန်ရည်လျက်ရှုကြည်သန့်သင့်ကုသိုလ်စစ်ကိုအနည်းရှိအောင်လှုပ်ဆောင်ကုန်တော့သို့ကုသလမြတ်ဘုံညကိုလောကမင်္ဂလာဖျားဖျားနှင့်ပြည့်ပါစေကြောင်းဆုမွန်တောင်းပြီးသံဃာလွတ်ကြောင်းလည်းဖြစ်ပါစေ
အမေရိကန်နောက်တောင်ပိုင်းအရီဇိုနာပြည်နယ်မှာနေထိုင်တဲ့1990အရွေးကောက်ခံအမတ်တဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ဝင်းဖေကတော့ငြိမ်းချမ်းမှုမရနိုင်သေးတဲ့မြန်မာနိုင်ငံကြီးကိုငြိမ်းချမ်းစေဖို့အတွက်ဆူတောင်းပေးတာပ
ါ။ဒီပကြာနှစ်တကူကာလနဲ့စပြုပြီးတော့ဒီနှစ်တစ်နှစ်လုံးကျွန်တော်နိုင်ငံနိုင်ငံသားတွေအားလုံးကြုံရတဲ့ဘေးဆိုးအကြတဲတွေအားလုံးကနေလွတ်မြောက်ပြီးတော့မှပုံမပြီးကောင်းမွန်တဲ့ဟုတ်ပါတီဆောင်းနိုင်ကြပါစေလို့မြတ်တာတီထူတောင်းလိုက်ပါညာနေညာင်းနဲ့ပတ်သက်ရင်တော့လည်းလည်းတင်စားပြီးပြောရလို့ရှင်ဒုတ်ကြီးကင်တဲ့သူကဒုတ်သေးသေးကင်တဲ့သူကနိုင်နေငင်းညာင်းမျိုးမဟုတ်ပဲနဲ့ဒုတ်ကြီးကြီးပဲကင်ကင်ဒုတ်သေးသေးပဲကင်ကင်ဒုတ်ပဲမရှိတဲ့လူပဲဖြစ်ဖြစ်အားလုံးဓာတ်မှုညီညာနဲ့ဘာညီညာနဲ့တိုင်းပြည်ဖြစ်လာစေကိုကျွန်တော်မျှော်လင့်ပါတယ်ခင်ဗျာအဲ့လိုလည်းထူတောင်းပါလေ
ရည်စင်းဆိုင်ပြွေးတက္ကသိုလ်အကြီးအကဲဟောင်းဆရာကြီးဒေါက်တာဆလိုင်းထွန်းတန်းကတော့အမေရိကန်တောင်ပိုင်းတက္ကသိုလ်ပြည်နယ်မှာနေထိုင်ပါတယ်။နှစ်တက်မှာပြည်တော်စုသားတိုင်းစိတ်သက်လူသက်မွေးပြီးအာဃာတမထားဘဲမြစ်တာတရားထားကြဖို့အတွက်ပန်ကြားခဲ့ပါတယ်
။အမပြည်သူပြည်သားတွေကိုအပဆလိုင်းထွန်းတန်းကနှစ်တက်မှာမင်္ဂလာစကားပြောခြင်းပါတယ်။နှစ်တက်မှာစိတ်သက်လူသက်အကြံဉာဏ်သက်လောက်တဲ့တရားမှလည်းပဲအမဆိုသူများကအပြစ်လွတ်အောင်လုပ်နိုင်ရမယ်တကယ်အစအနမကြအောင်လုပ်ခဲ့ရမယ်အစအဆုပ်လုပ်နိုင်ရမယ်တယောက်နဲ့တယောက်အာဃာတမထားဖို့လိုတယ်တယောက်နဲ့တယောက်အာဃာတထားရင်ကျွန်တော်တို့အများကြီးတိုက်ပြင်းနေတာလေအဲ့တော့စိတ်ပြည့်လူပြည့်မွေးပြီးတော့မှတယောက်နဲ့တယောက်အာဃာတမထားဘဲနဲ့မေတ္တာစိတ်ထားကြပါလို့အမဆလိုက်ပြောပြပါမယ်
Yeah.
အဲ့ဒါကတော့ဆိုတော့တင်တင်မြရဲ့မင်္ဂလာဆုတောင်းတခြင်းကိုနားဆင်ရတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေအတွက်ပို့ပြီးတော့အရင်နှစ်ကတည်းကပို့ပြီးတော့ပြည်လဲတဲ့နှစ်သစ်ဖြစ်ဖို့လဲကျွန်တော်တို့ဆန္ဒပြုပါတယ်အခုတစ်ခါဒီတိုက်ပွဲတွေဖြစ်နေတဲ့မြန်မာပြည်ကအချိန်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ပြီးတော့ကြားပါလိမ့်မယ်တိုက်ပွဲတွေဖြစ်နေတဲ့မြန်မာရခိုင်ပြည်နယ်မြောက်ပိုင်းပါဝင်မြန်မာနိုင်ငံ46မှာလုံခြုံရေးအန္တရာယ်ကြောင့်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့အမြင့်ဆုံးသတိပေးနှိုးဆော်ချက်ကိုအေဘီလာ16ရက်နေ့စွဲနဲ့တောင်ကိုရီးယားနိုင်ငံသားတွေဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေလို့အခုလိုမျိုးခီးသွားလာမှုကန့်သက်တဲ့သတိပေးနှိုးဆော်ချက်ကိုထုတ်ပြန်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားတွေဌာနကဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံဆက်ပြောပါလိမ့်မယ်
မြန်မာနိုင်ငံကိုသွားမဲ့တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့လုံခြုံရေးအန္တရာယ်တတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွွာလာခွင့်ကန့်သက်တဲ့တတိပေးနှိုးဆော်ချက်တွေကိုအဆင့်လိုက်ထုတ်ပြန်ထားကြောင်းတောင်ကိုရီးယားယုံဟပ်ရုပ်တံသတင်းဌာနကနေမနေ့ကအခုလိုကြေညာသွားပါတယ
် Moving on to other stories now Korea adjusted its travel alert for Myanmar to its highest level banning its citizens from traveling or visiting the northwestern states of Rakhine and
Bangladesh နဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအန္တရာယ်မြင့်မားနေတဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွားလာမှုကန့်သက်ချက်အမြင့်ဆုံးအဖြစ်သတ်မှတ်ထားတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောကြောင်းသတင်းကြေညာသူကပြောသွားတာပါဒါပြင်နောက်ထပ်ခီးသွွာလာခွင့်တတိပေးအဆင့်ဒုတိယအမြင့်ဆုံးအဖြစ်တရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယစတာတွေနဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံတွင်းကဒေတာတွေစီခီးမသွွာကြဖို့နဲ့တက်နိုင်ရင်အဲ့ဒီဒေတာတွေကနေဘေးကင်းတဲ့နေရာကိုပြောင်းရွှေ့ကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ထားတယ်လို့ဆိုပါတယ်ခီးသွွာလာခွင့်တတိပေးနှိုးဆော်ချက်အဆင့်၄ဆင့်သတ်မှတ်ထားရမှာတတိယအမြင့်ဆုံးကန့်သက်ထားတဲ့နေရာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့ဖြစ်ပြီးအဲ့ဒီမှာအထူးတတိထားနေထိုင်ကြဖို့တတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ကချင်ပြည်နယ်နယ်စပ်မှာတော့အခြေအနေတွေအပြောင်းအလဲမရှိသလိုမြန်မာတပ်မတော်ရဲ့အပြစ်ရစဲရေးတတ်မှတ်ချက်ကာလကုန်ဆုံးမဲ့ဧပြီလ30ရက်နေ့နောက်ပိုင်းနှစ်ဖက်ပြန်လည်ဆွေးနွေးဖို့ရှိနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးတွဲပီစာက VOE ကိုပြောပါရယ
်ဆွေးနွေးဖို့တော့ဒီအပြည့်နဲ့ကုန်လောက်မှာပြန်ဆွေးနွေးဖို့အစီအစဉ်ရှိနေကြတယ်နော
်လက်ရှိတိုက်ပွဲတွေရောဖြစ်နေလားရှင်အဲ့ဒီမှာလေ
မရှိပါဘူးမရှိပါဘူ
းရခိုင်မှာတော့နိုင်ငံတကာအထောက်အကူတွေတွားခွင့်ပိတ်ပင်ထားတယ်လို့အဲ့ဒီဘက်တွေမှာကောနိုင်ငံတကာအကူအညီတွေတွားလာခွင့်ကိုလက်ရှိဆက်ပြီးတော့ပိတ်ပင်ထားသေးရှိလားပြန်ပြီးခွင့်ပြုတာမျိုးတွေရောရှိလာလားရှင
်ဒီမြေဆက်ဒေတာမှာဆိုတော့သူတို့အရင်ကနေသူတို့ကအပြစ်ထားတာကိုကျူရစရာမရှိပါဘူး
ကချင်စစ်ဘေးဒုက္ခသည်စခန်းတွေစီနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးဖို့တော့မြန်မာအာဏာပိုင်တွေဘက်ကဆက်လက်ကန့်သက်ထားဆဲဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံအရှေ့မြောက်ဒေသမှာလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ UWSC ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့နှစ်30ပြည့်ခန်းနာကိုတက်ရောက်နေတဲ့မြန်မာနိုင်ငံရေးတုံးသက်သူဦးမမောင်စိုးကိုအတန်လွင့်ချိန်မတိုင်ခင်ကပဲဆက်သွယ်မေးမြန်းခဲ့ပါတယ်
ဘာကြီးပချာတော့ထူးခြားမရှိပါဘူးကျွန်တော်တို့အပြစ်ခတ်ရစိတ်ကာလာတရုတ်နယ်စပ်တခြားအပြစ်ခတ်ရစိတ်ကာလာကလည်းဧပြီ30ရက်နေ့မှာလောဆယ်ကျွန်တော်ကတော့ပန်ဆန်းရောက်နေပန်ဆန်းမှာတော့ဒီနေ့ခန်းချင်းပန်းဘောလူရောတက်ရောချီတက်နေပြီနောက်အစိုးရကိုယ်စားအဖွဲ့တွေလည်းရောက်နေတာပြဘာမှလူညုံကြီးပြဿနာထူးခြားမရှိပါဘူးခင်ဗျ
ဧပြီလ30ရက်နေ့အပြစ်ရစဲရေးကာလတတ်မှတ်ချက်ကုံဆုံးပြီမလဲတိုက်ပွဲတွေရထားမဲ့ကာလထပ်ပြီးတိုးချဲ့ဖို့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ဆွေးနွေးဖို့ရှိနေကြောင်းလည်းဥမ္မမောင်ဆိုးကပြောပါရယ်တောင်ကိုရီးယားနိုင်ငံသားရေးဌာနကတော့သူတို့အခုလိုမြန်မာနဲ့ပတ်သက်လို့ခီးသွွာလာမှုကန့်သက်တဲ့တတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့ဆုံးဖြတ်ချက်ချခဲ့တာဟာမြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်ဖြစ်တယ်လို့တာဝန်ရှိသူကပြောပါရယ်ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အစီအစဉ်ရှိပြီးနောက်ထပ်ခီးသွွာလာမှုသတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့လိုအပ်ချက်ရှိမရှိဆက်လက်သုံးသပ်ဖို့ရှိနေကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနအရာရှိကပြောပါတယ်မြန်မာနိုင်ငံကအခြားဒေသတွေမှာတော့ခီးသွွာလာခွင့်သတိပေးနှိုးဆော်ချက်အနည်းဆုံးအပြာရောင်အဆင့်ဖြစ်သတ်မှတ်ထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မန်ညင်ကျေးဇူးတင်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာရာခင်းတွင်းကလူနေအိမ်တွေအပေါ်မြန်မာစစ်တပ်ဘက်ကလက်နက်ကြီးကြီးကြားရောက်ခဲ့လို့လူတခုတည်းဆုံးပြီးတော့တဦးဒဏ်ရာခဲ့ပါတယ်။ဒဏ်ရာနဲ့ဆေးရုံတင်နေရသူအမျိုးသမီးကိုတော့တပ်မတော်နဲ့အမ်းမြို့နယ်အုတ်ချွေမှုယုံက ထောက်ပံ့ငွေလာပေးခဲ့ပြီးနောက်ထပ်ရေးယူဆောင်ပေးတာမရှိသေးဘူးလို့လည်းအခွင့်အရေးလှူရှာမှုအဖွဲ့တစ်ခုကပြောပါတယ်ဒီကြောင်မတ်တင်ဂီထိုက်စူးစီးတင်ပြပါလိမ့်မယ
်ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ချေရွာနယ်သုံးမိုင်လောက်ဝေးတဲ့ရာခင်အတွင်းကလူနေအိမ်နှလုံးပေါ်ကိုတကြံမတိုင်ခင်တရက်အလိုအေဘီလ၁၂ရက်နေ့ညနေပိုင်းကလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်အသက်88နှစ်အရွယ်ဒေါ်ပဒွန်းသေဆုံးခဲ့ပြီးတမီးဖြစ်သူအသက်40အရွယ်ဒေါ်မကြံခေါ်ဒေါ်ပါမေကတော့ဒဏ်ရာရခဲ့ပါတယ်ပြစ်ခတ်ခံရမှုအတွင်မိခင်ဖြစ်သူသေဆုံးခဲ့ရပြီးကိုယ်တိုင်ဒဏ်ရာနဲ့အမ်းမြို့နယ်ဆေးရုံမှာဆေးကုသနေရတဲ့ဒေါ်မကြံထံကိုမြမစစ်တပ်နဲ့အာဏာပိုင်တွေဘက်ကငွေတသိန်းခွဲလာပေးခဲ့တယ်လို့လဲဖြင်းလူအခွင့်ရအဖွဲ့ရဲ့ပြောခွင့်ရစလိုက်လျံကပြောပါတယ
်ဆုံးသွားတဲ့လူကအသက်88ဘပန်တော့ပြောဒဏ်ရာရတဲ့လူကအသက်40တော့ပါမိုင်လက်နဲ့ကြီးနဲ့သိခံရတယ်လို့ကျွန်တော်တင်ပြထားပါတယ်အဒီဆုံးသွားတဲ့ဖော်ကြီးတယောက်ရဲ့ပြောဒဏ်ရာရတဲ့သူ့ရဲ့တမီးပေါ့နော်ဒီအသက်40ရှိတယ်ဆိုတော့အခုကသူကဆေးရုံမှာတမလို့ဖက်နေဒီရော့ကျေးပေးထားတာတသိန်းဘမငွေနဲ့ပေါ့နော်အထွေအုပ်ယုံကဒီဘမငွေ၅ပေါင်းသွားပေးတာရှိတယ်ပြီးတော့ဒီဆေးရုံမှာဖုန်ကြီးတစ်ပါးကရခိုင်လူပြောတဲ့ဖုန်ကြီးတစ်ပါးတို့၄သိန်းဒီဆေးရုံဆေးကုသအဖို့အတွက်လာပေးသေးတယ်တဲ့
လက်နေကြီးကြီးထိမှန်မှုကြောင့်ဒဏ်ရာရခဲ့တဲ့ဒေါ်မကြံကိုအမ်းမြို့နယ်လူမှုကူညီရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစင်ဦးဒီဇနီးယားကငွေချက်၄သိန်းသွားရောက်လှူဒန်းပေးအပ်ခဲ့တဲ့ဗီဒီယိုကိုလည်းအမ်းမြို့နယ်လူမှုကူညီရေးအဖွဲ့နဲ့ဦးစင်ဦးတီဇနီးယားတို့ရဲ့လူမှုကွန်ရက် Facebook မှာတွေ့ရပါတယ်။အိမ်ပေါ်ကိုလက်နဲ့ကြီးကြီးချက်ရောက်ခဲ့တာလို့လည်းဒဏ်ရာရထားတဲ့ဒေါ်မကြံကအဲ့ဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။ဆေးရုံကလေးမော်မှာတွေ့ရတဲ့ဒေါ်မကြံကတော့လက်နှစ်ဖက်စလုံးမှာဒဏ်ရာရထားတာကိုတွေ့ရပါတယ်။အခင်းဖြစ်ပြီးနောက်နေ့တကြံအကျိုးနည်းဖြစ်တဲ့အေဘီလာ73ရက်နေ့မှာတော့တက်မတော်အဖွဲ့ဝင်တချို့လက်နဲ့ကြီးကြီးကြားရောက်ခဲ့တဲ့အင်ဂိုလာပြီးအမြောက်ဆန်အခွန်တချို့ကိုတင်သွားတယ်လို့လဲဒေတာရင်းသတင်းရှင်းမြစ်ကိုကိုးကားပြီးချင်းလူအခွင့်ရေးအဖွဲ့ကကြေညာချက်မှာထုတ်ပြန်ထားပါတယ်လက်နဲ့ကြီးနဲ့ပြစ်ခတ်ရတဲ့အကြောင်းရင်းနောက်ဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့အစိုးရဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုဘာကြောင့်ပြစ်ခတ်ရတယ်လဲဆိုတာကိုလည်းမသိရပါဘူးချင်းလူအခွင့်ရေးအဖွဲ့ကပြောခွင့်ရဆလိုင်းလျံကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အဲ့ဒီနေရာမှာစစ်တပ်ကအေအယောက်20လောက်ကိုတွေ့တယ်တဲ့အဲ့ဒါကြောင့်အဝဲနဲ့ဆန်းပစ်တာဖြစ်တယ်လို့သူတို့ပြောတာဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့ဒီဟာကိုပေးရတဲ့နေမှာကျွန်တော် confirm လုပ်လို့မရဘူးကျွန်တော် confirm လုပ်လို့ရတာအာဒီလက်နဲ့ကြီးနဲ့တိခံရတယ်လက်နဲ့ကြီးက3ချိန်3ခုလောက်ပစ်တယ်ပေါ့3ခါလောက်ပစ်တယ်ပေါ့နော်အမှဒီတိုင်းရရတော့တဲ့လူတယောက်နဲ့ပေးတော့တဲ့လူတယောက်ရှိတယ်ဆိုတော့ကျွန်တော်တို့ဒီဒါပုံနဲ့ကျွန်တော်ခွန်ဖောင်ရတာဖြစ်တယ
်ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်တို့ကြားဒီလပိုင်းနေအတွင်းတိုက်ပွဲတွေပြင်းထန်နေပြီးတချို့တိုက်ခိုက်မှုတွေမှာတော့တပ်မတော်ဘက်ကတစ်ဖက်သက်ပစ်ခတ်တာဆိုတဲ့ပြောဆိုချက်တွေရှိနေပါတယ် AA ရခိုင်လက်နက်ကင်တပ်ဖက်ကတော့ရဲစခန်းတွေအပါအဝင်လုံခြုံရေးကင်းစခန်းတွေကိုရှောင်းတခင်ဝင်ရောက်တိုက်ခိုက်မှုတွေရှိနေသလိုတပ်မတော်ဘက်ကတံပြန်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင်
အဲ့ဒါကတော့ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာမှာဒီမြန်မာစစ်တပ်ကလက်နက်ကြီးကြီးတွေကြောက်ခဲ့လို့လူတဦးသေဆုံးပြီးတော့တူတန်ရခဲ့တဲ့အကြောင်းမတ်သိန်ကီထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာဘက်ကဒီမြန်မာနှစ်ဆန်းတရက်နေ့မနေ့ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်တို့ရဲ့ Facebook စာမျက်နှာကလည်းဒီ Radio ထုတ်လွှင့်တာနဲ့တစ်ချိန်တည်းမှာပဲတိုက်ရိုက်နားဆင်လို့ရပါပြီမကြခင်မှာမနေ့ညကထုတ်လွှင့်ခဲ့တဲ့အင်္ဂါညပဲလေလိုင်းစီစဉ်ကိုလဲကြားဖို့ရှိပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခု April 19ရက်မြန်မာနေ့စတင်ရက်ပေါ်တဖို့နဲ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုစီစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ line meter 30 40 48ပြင် line lab meter 190ကလည်းတို့ချက်ထုတ်လွှင့်ပေးနေပါလေ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖိုင်ယူနာဆင်ရပါလေအခုဒုတိယပိုင်းနားဆင်ရမယ့်အထက်မှာဆိုရင
်ကျွန်တော်တို့တန်ချက်ဒီနေ့ကကောင်းနေရဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရှိတယ်မြေကြောင်ကိစ္စရှိပါတယ်ငင်းငင်းကိစ္စရှိပါတယ်စစ်တပ်အနေနဲ့နိုင်ငံရေးအခမ်းအနားတော်တော်များများမှာပတ်သက်နေတဲ့အရာတွေတော့ထောက်ပြပြောဆိုတဲ့တန်ချက်တွေရှိပါတယ
်အဲ့ဒါကတော့ဒီနေ့ရန်ကုန်တကြံမှာတန်ချက်တွေကိုအစိုးရကထိန်းချုပ်ခဲ့တာနဲ့ပတ်သက်ပြီးတော့မင်းညာတို့ကဆွေးနွေးထားတာပါအင်္ဂါညတရက်လေးလိုင်းပြန်လည်ထုတ်လွှင့်မှုမှာမကြခင်ကြားတော့မှာပါအမေရိကန်အေဒီယန်3နှုန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မှာပြက်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်တန်ကျက်ဆိုတာကတကြံရဲ့အင်္ဂါရတစ်ခုပါပြည်သူလူထုရဲ့အခြေအနေတွေဘယ်လိုရှိနေတယ်လဲဆိုတာကိုထင်းထင်းရှားရှားမြင်ရကြားရအောင်တကြံကာလအတွင်းဖျော်ဖြေတင်ဆက်တဲ့အမှုပညာတရားလည်းဖြစ်ပါတယ်တန်ကျက်အမှုပညာမှာပြည်သူလူထုခံစားကြုံတွေ့နေကြရတဲ့အခက်အခဲတွေကိုကွက်ကွက်ကွင်းကွင်းမြင်ရအောင်မိမောင်းထုတ်ပြအောင်နေမကအုတ်ချုပ်သူတွေရဲ့လိုအပ်ချက်တွေကိုလည်းရဲရဲတင်းတင်းထောက်ပြဝေဖန်လေးရှိပါတယ်အဲဒါကြောင့်လဲတန်ကျက်ဖျော်ဖြေမှုဟာပြည်သူလူထုအကြိုက်အမှုပညာတရားအဖြစ်ရေရှည်ရက်တည်နေနိုင်တာပါဒီနေ့ရန်ကုန်တကြံရဲ့တန်ညက်တီထဲမှာတော့တောင်ဆန်းစုကြည်ကတန်ကျက်သမားတွေရဲ့ပြစ်မှတ်တစ်တစ်ခုဖြစ်ခဲ့တဲ့အကြောင်းစောနန်းနဲ့မိုက်အိုက်စ်တို့ပူးတွဲရေးသားတဲ့ဆောင်းပါးကိုဧပြီလ16ရက်နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်ကြောက်တံပရမရားတွေနဲ့တော်တွေလည်းအားလုံးကုန်သွားပြီးကောင်းနာမှန်သမျှခိုးထုတ်ရောင်းစားမှာပဲတနိုင်ငံလုံးကိုပါရောင်းစားဖို့စဉ်းစားနေတယ်ဆက်သဖြင့်ရန်ကုန်လမ်းမတွေပေါ်ကတန်ကြပ်တွေမှာကြားရပါတယ်19ရာစုနှစ်ထဲမှာအမြင့်တွယ်လာခဲ့တဲ့တန်ကြပ်အမှုပညာဟာတကြံရဲ့ရိုးရာတစ်ခုဖြစ်လာခဲ့ပြီး1988ခုနှစ်ဆီယနာတိမ်ပြီးတဲ့နောက်ပိုင်းမှာတော့တန်ကြပ်ဖျော်ယွင်းမှုတွေဟာနှစ်ပေါင်း20ကျော်အပိတ်ပင်ခံခဲ့ရပါတယ်နိုဘယ်ငြိမ်းချမ်းဆုရှင်တောင်ဆန်းစုကြည်ဦးဆောင်တဲ့ရတားဆိုရတက်လာတဲ့2016ခုနှစ်ကနေစပြီးတော့တန်ကြပ်တွေပြန်ပြီးတော့ရှင်သန်ခွင့်ရလာပါတယ်ဒါမှလည်းတန်ကြပ်ထိုးမဲ့စာသားတွေကိုစင်စာအဖွဲ့စီကြိုတင်ပြီးတော့ပေးပို့ရပြီးအာဏာပိုင်တွေဘက်ကထိန်းချုပ်မှုတွေလုပ်နေတော့မှဖြစ်လို့တန်ကြပ်သမားတွေကမကြေမနက်ဖြစ်နေပါတယ်တင်းနာနေညာတော့ကတန်ကြပ်သမား၄ဦးဖမ်းခံခဲ့ရပါတယ်သူတို့ရဲ့တန်ကြပ်ကို Facebook စာမျက်နှာကနေတိုက်ရိုက်ထိုးလွှင့်ခဲ့ပြီးတော့နောက်ပိုင်းအဖမ်းခံခဲ့ကြရတာပါသူတို့ကိုဆက်သွယ်ပုံမှန်66ကာကြီးနဲ့တရားစွဲဆိုခဲ့ပြီးပြန်လွှတ်ပေးခဲ့ပါတယ်အဖမ်းခံခဲ့ရသူတွေထဲမှာဒေါင်းမျိုးဆက်တန်ကြပ်အဖွဲ့ကမတ်စုယတနာမြင်လဲပေါ်ဝင်ပါတယ်သူတို့အဖွဲ့ရဲ့ဖျော်ဖြေမှုထဲမှာအဖွဲ့သားတွေကစစ်ဝစ်စုံတွေကိုဝစ်ဆင်ခဲ့ကြပါတယ်စစ်တပ်ကသူတို့ကိုတရားစွဲနိုင်တယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့တန်ကြပ်စာသားတွေကစစ်တပ်အတွက်အနာကိုစားနဲ့ပုတ်တလို့ဖြစ်နေလိမ့်မယ်လို့မတ်စုယတနာမြင့်ကဆိုပါတယ်တန်ကြပ်ကိုအစိုးရကပိတ်ချင်နေဆိုရင်လူလူရဲ့တကယ့်အတန်ကိုသူတို့ကြားမှာမဟုတ်တော့ဘူးလို့အိုးဝေသံတန်ကြပ်အဖွဲ့ရဲ့ခေါင်းဆောင်မင်းတွယ်တစ်ကပြောပါတယ်တနင်္ဂနွေနေ့ကရန်ကုန်မြို့ရဲ့လမ်းဘေးတွေမှာဖျော်ဖြေခဲ့တဲ့အိုးဝေသံတန်ကြပ်အဖွဲ့ရဲ့တင်ဆက်မှုတွေထဲမှာနိုင်ငံရေးနဲ့ပတ်သက်တာတွေတော်တော်ပါပါတယ်တဲ့လောက်ခွင့်ဖိနှိပ်ခံရတဲ့ကိစ္စတရုတ်နိုင်ငံပေါ်တင်နေတဲ့မြန်မာအစိုးရရဲ့အကျွေးကိစ္စရှစ်နေဥကိုနီလောက်ကြံခံရတဲ့ကိစ္စစစ်တပ်နဲ့နှိစက်တဲ့ခရိုနီစီးပွားရေးသမားတွေရဲ့လုပ်ငန်းတွေအကြီးအကျယ်ထွန်းကားနေတဲ့ကိစ္စခရိုနီစီးပွားရေးသမားတွေရဲ့ပိုင်ဆိုင်မှုတွေကထားစရာနေရာမရှိပြည်သူတွေမှာကစားစရာမရှိစတဲ့အကြောင်းအရာတွေပါဝင်တယ်လို့ဆွန်နန်းနဲ့မိုက်အီဖ်တို့ပူးတွဲရေးသားတဲ့ဆောင်းပါးကိုဧပြီလ16ရက်နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်
တရုတ်ရည်နယ်နဲ့တဘာဝဒန်းဝေးပိုက်လိုင်းစီမံကိန်းကမြန်မာနိုင်ငံကို24နာရီလျှက်စစ်မီဖြန့်ဖြူးပေးလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့စွန်ကောင်ရန်ရေးသားထားတဲ့ဆောင်းပါးကိုတရုတ်အစိုးရပိုင် Global Times သတင်းမှာ April 16ရက်နေ့ကဖော်ပြထားပါတယ်။ကြောက်ဖြူရည်နယ်စိတ်ကန်းဒေသဟာလွန်ခဲ့တဲ့7နှစ်ကနေအခြေအနေတွေကတခြားစီဖြစ်နေပါပြီ။တရုတ်ဗဟိုအာရှပိုက်လိုင်းတရုတ်ရုရှားပိုက်လိုင်းနဲ့တရုတ်ရှေ့လယ်ပိုင်းဒေသပိုက်လိုင်းစီမံချက်တွေပြီးရင်ကြောက်ဖြူရည်နယ်နဲ့တဘာဝပိုက်လိုင်းစီမံကိန်းကတရုတ်နိုင်ငံကိုနိုင်ငံ ကြားကစွမ်းအင်တွေတင်ပို့တဲ့၄ခုမြောက်စီမံကိန်းဖြစ်ပါတယ်။ရေနံပိုင်းလိုင်းဟာကြောက်ဖြူကနေမိုင်900နီးပါးရှိတဲ့ရှမ်းပြည်နယ်နန့်ခမ်းထိဆက်သွယ်မှာဖြစ်ပြီးဓာတ်ငွေပိုင်လိုင်းကလည်းအလားတူတရုတ်နယ်စပ်နားအထိဆက်သွယ်ဖောက်လို့မှာဖြစ်ပါတယ်။ကြောက်ဖြူဒေသမှာအရင်ကလျှက်စစ်မီးကတရက်ကို2နာရီ3နာရီလောက်ပဲရတာပါ။လျှက်စစ်မီးအိမ်တွေသုံးမယ်ဆိုရင်တစ်လောက်ကိုအမေရိကန်ဒေါ်လာ30လောက်ကျပါတယ်။အခုတော့တရုတ်မြန်မာရေနံနဲ့ဓာတ်ငွေပိုင်လိုင်းစီမံချက်ကြောင့်24နာရီလျှက်စစ်မီးရနေပါပြီ။ဒီပိုင်လိုင်းစီမံချက်ကကြာဆင်းနေတဲ့မြမစီးပွားရေးမှာကျုံးနေရတဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မယ်။နိုင်ငံခြားဝင်ငွေတွေလည်းရပါလိမ့်မယ်။ဒီစီမံကိန်းအတွက်အလုတ်သမား1.6တန်းကျော်ငှားရမ်းခဲ့ပြီးအဲ့ဒီထဲမှာကြောက်ဖြူဒေသခံ6000ကျော်ကိုပိုင်လိုင်းတည်ဆောက်ရေးကာလတွေမှာငှားရမ်းခဲ့ပါတယ်။မြမအလုတ်သမား800လောက်ကိုလည်းစီမံကိန်းနဲ့ပတ်သက်တဲ့သင်တန်းတွေပေးခဲ့တဲ့အကြောင်းဆွန်ကုံညံရေးသားထားတဲ့ဆောင်းပါးကိုတရုတ်အစိုးရပိုင် Global Times သတင်းမှာဖော်ပြထားပါတယ်ရှင
်။အခုတော့ဒေါ်လာလာတန်မနက်ခင်းတိုင်းတင်ဆက်နေကြ American Idiom 3 နှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါခင်ဗျာ
။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
Break a leg
ဖြစ်ပါတယ်။စာလုံးပေါင်းကBREAK break ကချိုးတာ A ကတခုတချောင်း LEG leg ကခြေတော့ဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တော့ right ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအမှုပညာတွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိတော့အောင်မြင်ပါစေအရှင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရာမှာပြောင်းပြန်ဖြစ်ပြီးအရှင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day တွေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကတော့
It's important for our first performance tonight to be a successSo, break a leg, everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အဲ့ဒါကတော့ဒေါ်လလတန်ရဲ့ idiom အသုံးနှုန်းကိုကြားခဲ့တာပါအခုတော့မနေ့ခင်းဒီမနေ့ညကထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်လေလိုက်စီစဉ်ထမံထုံးလွှင့်ချက်ကိုကြားပါတော့မယ်ကိုသားညုံတင်ဆက်ပါလိမ့်မယ
်မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတိုင်းလေးလိုက်စီစဉ်ကနေပြီးတော့ကျူးစွားရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့စင်စာမိတဲ့ရန်ကုန်တကြံတန်ချက်တွေကိစ္စပါမြမနှစ်ကူးအတာတကြံအထူးဖြစ်ဆိုတော့ရန်ကုန်တကြံဆိုလို့ရှိရင်ဟိုးအစင်ဆက်ကလေးကတန်ချက်နဲ့တွေ့ဖက်လာခဲ့တာပါလူဖွဲ့စည်းမှာဖြစ်ပျက်နေတဲ့ပုံရိပ်နောက်တောင်းရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းအောင်လို့တရော်လှောင်ပြောင်းတဲ့ဝေဖန်မှု delay လိုမျိုးဖြစ်လာခဲ့တာပါဒီတော့ကြောင့်လည်းအရင်အာဏာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြပ်ဖွဲ့တွေကြံပြီးလို့ရှိရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ပူပါတယ်ဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီရပ်သားအစုအလက်ထက်မှာတကြံတန်ကြပ်တွေကိုစင်စာမတင်လို့ရှိရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့ဆန်းပါတယ်ဒါကြောင့်မလို့အခုကျွန်တော်တို့ဒါရိုက်လီလိုက်ဆွေးနွေးပွဲမှာတော့ဒီရန်ကုန်တကြံမှာတန်ကြပ်တွေကိုခွင့်ပြုမယ့်မရရင်စင်ပြောဒီဖြောပြေခွင့်ပိတ်တဲ့အပေါ်မှာသရရှင်တွေရဲ့ယူဆနောက်ဒီအဓိကပါဝင်ရှင်ပြန်သူတွေရဲ့အမြင်ကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒေါန်တိုမျိုးဆက်ဒီတန်ကြပ်ဖွဲ့ကတာဝန်ရှိသူတူဖြစ်ပါတယ်ကိုပိုင်ရဲသူလေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့အိုးဝေတန်တန်ကြပ်ဖွဲ့ကကိုမင်းသွေးသစ်သူကတော့လေလိုင်းပေါ်ကိုမရောက်သေးပါဘူး နောက်တူကတော့ဒီဘကူဘက်ကပါသူကတော့ K2O ဝေတန်ကြဖွဲ့ကပါတောင်းဝရှိသူဖြစ်တဲ့ကုဖြူတနာနှစ်ဦးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုအရင်ဆုံးမေးချင်ပါတယ်ကိုပိုင်ရဲသူကြားပါလားခင်ဗျာ
ဟုတ်ကဲ့
ကျွန်တော်အရင်ဆုံးတော့တကြံတန်ကြက်တွေစဉ်းစားမတင်တဲ့ကိစ္စပေါ့ပြောရမယ်ဆိုရင်တော့စင်ဆက်ရန်ကုန်တကြံမှာအထင်ကြီးဖြစ်ခဲ့တဲ့တကြံဖွဲ့ကြီးတော်မှာဒီမန်ဒက်တွေမှာရှင်းပြနေတယ်ဆိုရက်သဘောကတော့သူတို့ကိုယ်တိုင်တကြံစဉ်းစားကိုလက်ခံတဲ့သဘောလို့ဖြစ်နေတယ်ကိုပိုင်ရဲသူတို့ကဒီတန်ကြက်စဉ်းစားမတင်နိုင်ဘူးဆိုတဲ့စဉ်းစားချက်ဘလို့ဖြစ်တာလဲခင်ဗျာ
ဘာလို့လဲဆိုတော့တော့ဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်ကတော့တော်တော်တာမိုးထားပါလားကြံနဲ့တန်ကြက်ဆိုတာခွဲထားလို့မရပါဘူးအဲ့လိုအနေအထားမျိုးမှာဒီလိုမျိုးဒီတန်ကြက်တွေကိုစဉ်းစားတင်ခိုင်းနေကြတာဟာမျိုးကဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်ကတော့ပြောဆိုမှုပိတ်ပင်နေတဲ့ဆုံးယူကတော့တော့တန်ကြက်အတင်းအနေနဲ့တော့ဒီမိုဒီလောလောဆယ်ပြောဆိုမှုတော့တာမိုးထားတယ်တော့ကောက်ွက်မယ်တော့ခင်းလေးကောက်ချောင်းမယ်အဲ့ဒါကြောင့်မလို့အဲ့ဒီဟာကိုကန့်သက်ချုပ်ချယ်နိုင်တဲ့စဉ်းစားရတဲ့ဟာကိုတော့လည်းအလုံးမရှိတဲ့အတွက်တော့စဉ်းစားမတင်ရခြင်းပါ
ကျွန်တော်နောက်တစ်ခုမေးချင်တာကကိုပိုင်ရဲသူပါဝင်လေးဦးကိုပေါ့နော်မနေ့ကဆိုရင်ပဲဒီရန်ကုန်မှာရန်တိုင်းရဲစခန်းတစ်ခုမှာ66ဂါကြီးနဲ့တရားဆွဲလိုက်တယ်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ကဘာပြောလဲခင်ဗျာတကယ်တော့66ဂါကြီးကဒီအင်တာနက်အွန်လိုင်းကိစ္စပါဘယ်လိုဖြစ်လို့ဆွဲလဲလို့ပြောပါလဲ
ဒီစင်ကကိစ္စကတော့အဓိကအစိုးရနဲ့ပတ်သက်တာရန်တိုင်းတိုင်းဆိုတော့ဖွဲ့ကစင်တာမတင်တဲ့အတန်ကျအတင်းတွေကိုဒီသူပြေးမန်တက်တွေချော်ပြေးမန်တက်တွေမှာချော်ရုံးမရှိတဲ့စင်ကကျထွက်ပါတယ်စင်ကနဲ့ပတ်သက်လို့ရှင်ကျွန်တော်တို့ပြအဖွဲ့ရမယ်အဖွဲ့ကြီးအရေးယူရမယ်အဖွဲ့ကြီးကတိုင်းဒေတာကြီးအစိုးရအဖွဲ့ပါဒါပေမဲ့သူသားကောင်နဲ့ကျောင်းတိုင်းစစ်ဌာနချုပ်သူ့ဘုံမူကြီးတန်းထွန်းမြင့်ကရန်ကုန်ရက်စကမှာတည်လို့လုပ်ပြီးတော့ချောင်းချောင်းကကြီးကအမှုဖြစ်ခဲ့ပါတယ်ဒါကြောင့်လည်းမင်းမြဲတဲ့အခါမှာကျွန်တော်တို့ဒီဘရင်တော်မှာကျွန်တော်တို့တိုင်ခဲ့တဲ့တန်းချက်ကိုလိုက်လွင့်ခဲ့တဲ့ကျွန်တော်တောင်းလို့ရတဲ့ပိတ်ချတယ်လိုက်လွင့်ခဲ့တဲ့ပြောကြောင့်မလို့အဲ့တော့အဲ့ဒီပုံမှန်လည်းကျွန်တော်တရားဖတ်ရသေးတယ်အကြံမင်းနေနဲ့ပြထားပါတယ
်ဟုတ်ကဲ့အကြောင်းအရာတွေပြောမယ်ဆိုရင်ကိုပိုင်ရဲသူတို့ကတန်ချက်ထဲမှာဘာတွေများဒီတက်နဲ့ပတ်သက်လို့သိရထားတာတွေများရှိလို့လဲခင်ဗ
ျကျွန်တော်တို့တန်ချက်အတင်းဒီနှစ်ကကောင်းနေနေရှိပါအဲ့ကောင်းနေနေအဖွဲ့ကြီးကပြင်ဆင်ရေးကိစ္စရှိတယ်မြေဆောင်ကိစ္စရှိပါတယ်ပြီးတော့ကျွန်တော်တို့ဒီငင်းငင်းကိစ္စရှိပါတယ်ပြီးတော့စစ်တပ်အနေနဲ့နိုင်ငံရေးအခန်းကဏ္ဍတော်တော်များများမှာတောင်းဝင်ပတ်သက်နေတဲ့အရာတွေကျွန်တော်ထောက်ပြပြောဆိုတဲ့တန်ချက်တွေရှိပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ဒီစစ်တပ်နဲ့ပတ်သက်လို့ဝေဖန်တဲ့တန်ချက်တွေပါတဲ့အတွက်ရယ်လိုက်လွင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီတရားဖွဲ့လို့သိရပါတယ
်ဟုတ်ကဲ့အခုကိုပိုင်ရဲ့သူတို့တန်ချက်ဖွဲ့တွေအခုပြိုင်တဲ့အခါမှာဝင်သွားတဲ့အခါမှာကိုလူလူရဲ့တုံ့ပြန်ချက်ဘယ်လိုများရှိလဲခင်ဗျစဉ်းစားမတင်မဲ့သွားတဲ့အခါကျတော့
တန်ချက်တင်တဲ့အခါဟိုတော့ပိတ်သက်ထောက်ခံမှုမရှိဘဲနဲ့ကြာရှည်စွာရပ်တည်လို့မရပါဘူးခင်ဗျကျွန်တော်တို့တော့ဖြောပြတဲ့နေရာတိုင်းနေရာတိုင်းမှာပိတ်သက်အင်အားကတ်ခိုင်မှမှာနဲ့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အားပေးခဲ့ပါတယ်အဲ့ဒါနောက်ဖတ်တော့တန်ရထွက်တဲ့အချိန်ကလေဒီနေ့ဒီချိန်ကြည့်ပါအဲ့တော့ပြောချင်တာပြိတ္တပြီလို့ကျွန်တော်တို့လက်ခံတယ်အဲ့ဒါကဒီအခုနှစ်ပိုင်းအတွင်းမှာစင်လာတွေကချက်ချင်းတော့လောင်းစင်လာတွေဖြစ်လာတယ်အမနစ်ကဆိုလို့ရှိရင်အချက်နေတော့ကစပြီးတော့ကြိုင်မဲ့မန်တက်တွေကိုပေါ်ပြားပေးတာမျိုးတွေကျွန်တော်တို့အတင်းကိုသူ့မပေးဘူးအတွက်တွေလာပြားပေးရမယ်ကျုံသွားတယ်ဒီနေ့ဆိုလို့ရှိရင်တကယ်မထွက်ခင်အချိန်ကြီးကကျွန်တော်တို့တော့ရောက်ဖြစ်ပြီးတဲ့မြို့နယ်ကမြို့နယ်တိုင်းမှာဒီထွေဥတွေရဲတွေရနေပြီးတော့တားဆီးတယ်နောက်ရက်တယ်ကျန်တဲ့ရုံးစားကြတဲ့ပြည်စကားများတဲ့အနေအထားကြီးဖြစ်လာတယ်ပေါ့ဒါကဟိုကောင်းတဲ့အနေအထားမဟုတ်အကြောင်းအရာအားလည်းဘာဖြစ်သွားကြမှာမဟုတ်စင်စာမတင်တဲ့တူကြောင့်မလို့ကျွန်တော်တို့ဒီစင်စာကိုကာကွယ်တဲ့အဖွဲ့စင်စာပေါ်ကလည်းရက်တည်တဲ့လူတွေနဲ့ဖြစ်ကြတဲ့ဟာပါတကယ်ကိုရုံးစိုးကြီးတန်ပါတယ်ဒီကိစ္စ
က K2OE ကကိုဖြိုးတနာကိုဖိတ်ခေါ်ချင်ပါတယ်ကိုဖြိုးတနာ
ကြားပါ
တယ်ဟုတ်ကဲ့ကိုဖြိုးတနာကြီးခုနကရန်ကုန်ဘက်မှာဖြစ်နေတဲ့ဖြစ်ပျက်ပြီးတော့တွေ့ရမှာပေါ့ကျွန်တော်သိချင်တာကဘကုတ်ဘက်မှာအနေထားရကိုကိုဖြိုးတနာတို့အဲ့လိုမျိုးကန့်သက်ခံရတာတွေစင်စာအရာပိတ်ဆို့ခံရတာတွေရှိပါလားဘယ်လိုရှိပါလဲ
အဲကျွန်တော်ဒီမှာတော့ဟိုတို့ကြောင့်ပြောရရင်တော့မရှိဘူးကြ။နောက်တစ်ခုကကျွန်တော်တို့တန်ကျက်ဆပြီးတော့ထွက်မယ်ဆိုတဲ့အခါမှာကျွန်တော်တို့ဘူမနဲ့မှာဝင်ပြီးတော့ချင်းပြိုင်ဖို့အတွက်ကျွန်တော်တို့စီစဉ်ပေးတယ်။စီစဉ်ပေးပြီဆိုတော့လည်းနောက်ထပ်နှစ်ရက်ကြာမှာပဲကျွန်တော်တို့တန်ကျက်ဖွဲ့အကုန်လုံးစီစဉ်ခေါ်ရပေါ့နော်။တို့ရဲ့စီစဉ်ကိုပြောပြရတယ်။နောက်ပြီးတို့ရဲ့စီစဉ်နဲ့မှာတော့ပြောပြတဲ့ချက်ပဲရှိပါတယ်။ဒီနေ့ချက်တည်းကတော့ဟိုအမှတ်ပြရဲ့ပုံစံစီစဉ်ပြီးပေါ့နော်။အဲနောက်ဆုံးတစ်ချက်ကတော့တို့ကဒီစီစဉ်တော့ပါပါလဲဆိုတော့တဦးတယောက်ရဲ့ပေါ့နော်ဒီတဦးတယောက်ဆုံးမှုအဖွဲ့အစည်းတစ်ခုကိုထိခိုက်ပျော်တဲ့ခြားသားတွေပါခဲ့နေဆိုလို့ရှိရင်ဒီကအကူတောင်းဝင်ကိုယူရမယ်ဆိုတဲ့အချက်တစ်ခုကိုပါတယ်ဒါပေမဲ့အဲ့ဒီပုံမှာကျွန်တော်ကတော့ဘာကုံလေးမှမတက်ဘူးမကျေဥစ္စာကတော့ပုံမှန်ကတမစင်လုံးကြီးအတိုင်းပဲလို့ကျွန်တော်ညီစားရဲ့ကျွန်တော်နည်းဘာမှမပြောနောက်ပြီးတော့တန်ချက်စင်စာတင်လို့တော့ပြီးတိုင်းကျွန်တော်တို့တောင်းလာရတော့မရှိတိုင်းနဲ့ trade out ဂျုံကနေကျွန်တော်တန်ချက်အုပ်ချုပ်ရေးအကူတယောက်ကိုဖုံးဆက်တယ်ဗျသူကလက်ရှိတောင်းခံရင်ဘာကတာဥက္ကဋ္ဌပေါ့နော်သူ့ကိုဖုံးဆက်တော့ပြောပြောလဲဆိုတော့သူတို့စီကိုတန်ချက်စာအုပ်လေးလာပေးပြီးပေါ့နော်ဟိုသူတို့ပြောတာစင်စာတင်မှုအတွက်ပြောတဲ့ပုံစံမျိုးနဲ့မတူရဲနဲ့တကယ်ကြီးချင်းတွေ့ရကမင်းတို့တန်ချက်စာအုပ်ငါပြပါဦးကွာဆိုတဲ့သဘောမျိုးဖြစ်နေရောကျွန်တော်လည်းဟိုမနိုင်မှာစင်စာရဲဆိုလို့ရှိရင်ကျွန်တော်ကလုံးဝတင်ပြကြောက်လည်းမရှိဘူးလို့အခုကလည်းအဲ့လိုပုံစံမျိုးနဲ့ငါတောင်းလာဆိုကျွန်တော်တို့လည်းပေးပြကြောက်ကြောင်းမှမရှိဘ
ူးကျွန်တော်
တို့လည်းအခုချိန်လည်းမပေးဘူးအချိန်လေးမှပဲကျွန်တော်တို့ဟိုမနိုင်မှာဖြည့်ရင်းရတယ်နောက်ပါကျွန်တော်စူပါမန်နက်တွေအကုန်ဖြည့်ပြီးတော့ရှားဖြည့်ပြီးတဲ့မန်နက်တွေမှလည်းဥမာကျွန်တော်ဖြူး မသွားဖြောပြီးတယ်။နောက်ပြီးတော့ကျွန်တော်ဒီရာရှိမှန်းနဲ့မှသွားဖြောပြီးတယ်ပေါ့နော်။အဲ့အရာတွေမှလည်းတာစီပိတ်ပြီးတော့မကြည့်ဘူးဗျ။အရင်ကတော့ဆိုကျွန်တော်တို့ပုံမှန်95ကျောက်တော့လောက်မှာကျွန်တော်နောက်ကိုအဲ့လိုရဲကားကြီးနောက်ပြီးတော့ရဲဆိုင်ကြီးနေကုန်တော့မြို့မြို့ဝင်ဆိုပါတယ်။လက်ပုံတွေကရိုက်ကြတယ်။အခုအဲ့လိုမျိုးကျွန်တော်တို့မတွေ့ခဲ့ရဘူးဗျ။ဒါတော့ကျွန်တော်ဘက်က
ဖြစ်နေပါ။ဟုတ်ကဲ့။အော်တန်ကြားဖွဲ့အားလုံးကိုဘကိုးဝင်ကြီးချုပ်ကကြိုပြီးတော့ခေါ်တွေ့တဲ့သဘောတော့ရှိခဲ့တာပေါ့။
ဘကိုးဝင်ကြီးချုပ်ကမဟုတ်ဘူးခင်ဗျာ။ကျွန်တော်တို့တောင်းဘူးဘဟုမန်းနဲ့ကပါပဲဗျ
။ဘကိုးတိုင်းထဲမှာရှိတဲ့မန်းတတိအကုန်လုံးတော့ပြိုင်ခွင့်ရခဲ့တယ်ပေါ့။နှောက်ရက်စုံကြုံတာများရှိပါလား
။မရှိခဲ့ပါဘူးခင်ဗျာ။ဟုတ်ကျွန်တော်တို့
ဟုတ်ကဲ့ကိုဖြိုးတနာလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်ကိုမင်းသွေးတစ်ဦးဝေတန်ဖွဲ့ကအဓိကကိုမင်းသွေးတစ်တို့ကရောဘာကြောင့်တန်ကြစင်စာမတင်နိုင်ဘူးလဲတကယ်တမ်းပြောရင်အစင်လာရရန်ကုန်တကြမှာအစင်လာရှိတဲ့အဖွဲ့ကြီးတွေတောင်မှပြန်ဝင်ဝင်ခွင့်ရနေတာပြန်ဝဲဝင်ခွင့်ရနေတယ်ဆိုလိုတဲ့သဘောကသူတို့ကစင်စာတင်တဲ့သဘောပေါ့နော်အဲ့တော့ကိုမင်းသွေးတစ်တို့ကဘာကြောင့်ဒီလိုဆုံးဖြတ်ခဲ့တာလဲခင်ဗျစင်စာမတင်နိုင်ဘူးကိုယ့်ဘာကိုပြန်မယ်ဆိုတာ
ကျွန်တော်တို့တန်ကြစင်စာမတင်ရတဲ့အခြေ၃ချက်ရှိပါပထမတစ်ချက်ကတန်ကြရဲ့ရိုးရာယဉ်ကျေးမှုစင်လာရကြောင်းပါဟို30မိုင်ပြင်ဆင်းလက်တဲ့တည်းနှစ်တစ်ခုကာလမှာကျွန်တော်ဟိုတယောက်နဲ့တယောက်ပြည်ပြည်ကြီးကြီးကျားရှိတော့စေတန်နဲ့ပြောတာဖြစ်တဲ့အာဃာတထားလို့မရဘူးဒီအချိန်ကာလမှာတော့လွတ်လပ်လာခဲ့တာတကယ်တမ်းတန်ကျပ်သိပ်ပင်ခံရတာမဆလာလို့ဒီနဝတလို့ဆရာနိုင်ရှင်လက်ထက်မှာပဲသိပ်ပင်ခံရတာစင်တာတင်ခိုင်းတာလို့သိပ်ပင်ခံရတာလို့ရှိတယ်ဆိုတော့ဒီတန်ကျပ်အစီအမံအရောက်ကကျွန်တော်အတင်ဒါပရမချက်ပါဒီရချက်ကတော့ကျွန်တော်ဒီဖြူသူရဲ့စောင်းနေပြီးပုံမှန်လူမှုဘဝမှာလိုအပ်ချက်တွေကျွန်တော်တို့ကဖြူသူဒီကိုယ်စားအားပစံနဲ့ပြောပြတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီတန်ကျပ်စာလားတွေဒီလိုလူလူလာကြတဲ့ဖြစ်တဲ့အတွက်ဒါကိုတစ်လုံးတစ်ပါးမှာကျွန်တော်ပြင်ဆင်တာဖြစ်ဖြစ်တော့လုံးဝလက်မခံပါဘူး။အဲဒီတော့ကျွန်တော်ထင်တာကနောက်ဆုံးတစ်ချက်ကတော့ကျွန်တော်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လူထုကြောက်ချင်းကြီးလွတ်လပ်စွာဆန္ဒထုတ်ဖို့ကြီးတာပြောဆိုခွင့်ရှိတော့အဲဒီဟာကိုကျွန်တော်ကာကွယ်ရင်းနဲ့ဆက်စားမဖြစ်ပါဘူးကြ
။ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူတို့ဆိုရှင်မနေ့ကသူတို့ကစစ်တပ်ကနေပြီးတော့တရားစွဲတဲ့အခြေအနေမျိုးကြုံခဲ့ပါတယ်။ကိုမင်းသွေးတို့ကကုအခြေအနေမှာဘလို့အခြေအနေကြုံရပါလဲအနောက်ရှက်ဘလို့ရှိပါလဲဒီစုံတရားလိုက်ရောတာမျိုးတော့ရှိပါလားညနေကြီးသွားတဲ့အခါမှာ
အချို့လေးအစားကြီးနောက်ဆုံးအတန်းနဲ့နောက်ဆုံးနေ့ဒီခုချိန်ကြီးပါပဲအခုကျွန်တော် WMD အတင်းရှိရဒီတော့ရက်ကွက်မှာဖြောပြီးနေတာဆိုတော့ဒီချိန်ကြီးကိုလိုက်တာတခြားတော့ဘာမှလွတ်ပြေးတာတော့မရှိဘူးနောက်ဆုံးကျွန်တော်တို့ဒီမှာဖြောပြီးတရားစွဲနေတယ်ဒီဟာမျိုးတွေပါ။ဒါပြီးတော့ဒီကျွန်တော်တို့ကြက်လို့မရလို့ရှင်ကျွန်တော်တို့ဖိတ်ထားတဲ့ရက်ကွက်ပြည်သူတွေကိုတွားလိုက်ကြတာဘယ်သူဖိတ်တာလဲဒီဘက်ကို။ဘာကြောင့်ဖိတ်တာလဲဆိုတော့ဒီဘက်ကိုဖိတ်ရင်ဒီခံရနိုင်တယ်ဆိုတော့တရားစွဲခံနိုင်တယ်သူတို့ကအဲ့လိုလိုက်ချင်းကြောက်။တခြားလုံးနဲ့တန်ကြက်ကားရဲ့အနောက်မှာလိုက်တယ်။ပြီးတော့ကျွန်တော်ရက်တဲ့နေရာမှာမှတ်တမ်းယူတယ်ပြီးရင်ရက်ကွက်ပြည်သူတွေကိုဒီဖိတ်တာလဲဘာညာပြဿနာရှာတယ်။အဓိကလိုက်တာကရင်းနဲ့ထွေးထုတ်နေတာပဲ
။ဟုတ်ကဲ့ရက်ကွက်ပြည်သူကိုခုနလိုမျိုးဖိအားပေးတဲ့ခါမှာကရက်ကွက်ပြည်သူတွေဘက်ကစိုးရင်ကြောင်းကြတာမျိုးတွေပါရောရှိသွားလား။အချင်းတွေပြတ်သွားတာမျိုးရောရှိပါလား။
ပြတ်သွားတာကြီးကအများကြီးပါပဲဒီတကြံလေးရဲ့အလုံးကဆိုကျွန်တော်ဆေးရက်ကိုနှစ်ခုလောက်ပြတ်ပါတယ်အဲ့လိုဒီရက်ကွက်ပြည်သူတွေတော်ပြီးဖိအားပေးတဲ့ခါမှာတချို့ရက်ကွက်ပြည်သူတွေကသူတို့နဲ့စကားအများကြီးမပြောချင်တဲ့တော့ကျွန်တော်တို့လူတွေပဲထည့်ပြီးတော့သူတို့နေရာကိုလာတော့ပါဘူးသူပြောသူကပေါ်မြေတရခိုင်နဲ့တော့ကျွန်တော်တို့ကလည်းသူတို့နားလည်တယ်ဆိုမြေတရခိုင်နဲ့တိုင်းတော့မတော်တော့အဲ့လိုပြတ်သွားတာကြီးကအများကြီးရှိပါတယ်ဒီကတော့ဒီကျွန်တော်တို့လက်ခံတာဒီရင်းနိုင်ငံရေးမျိုးဆက်တွေဖြစ်တယ်တောင်းသားမျိုးဆက်ဟောင်းတွေဖြစ်တယ်ပုံကိုရရတာလည်းကျွန်တော်တို့ဟိုလက်ခံပြီးတော့ဒီဖြားကိုစဉ်းစားခံပြီးတော့လက်ခံနိုင်တာဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းကျွန်တော်တို့ဖြိုးပြခွင့်ရနောက်ဆုံးတော့ကျွန်တော်တို့ကကိုယ်တော်နဲ့ကိုလူစုစုရှိရဲ့လမ်းစုံတွေမှာကျွန်တော်ကားရလုံးဆင်ပြီးရင်လမ်းလည်းမပိတ်ဘူးဆိုရင်ကျွန်တော်အဲ့လမ်းလေးမှာကားရအဲ့နေရာမှာဖြိုးပြတယ်အဲ့လိုမျိုးဖြိုးပြခွင့်ရပါတယ
်ဦးဝေတန်တန်ကြပ်ဖွဲ့ရဲ့ဒီနှစ်ထဲမှာအဓိကတိုင်တဲ့အခါမှာဝေဖန်တဲ့ချက်တွေပေါ့နော်အဓိကဘာအကြောင်းအရာတွေကိုဒီတန်ကြပ်ထူတာကြီးရှိတယ
်ဟုတ်ကျွန်တော်အဓိကဝေဖန်တဲ့အချက်တွေကတော့စင်ညာရေးမင်းစနစ်ဝေဖန်တယ်နောက်ပြီးတော့ကျွန်တော်နိုင်ငံရေးစနစ်မကြောင်းသေးတဲ့စိတ်စားပြောတယ်ပြည်သူလူထုရဲ့စောင်းနေရေးခက်ခဲနေတော့မယ်ဆိုတဲ့ဟာတွေပြောတယ်နောက်နိုင်ငံရေးလက်မှတ်ခဏခဏဆုံးဆိုင်ဝင်းရဆိုင်နေတော့မယ်ဆိုတာတွေနောက်အပြည့်ရဲ့လေးလားလို့ပြောပြီးဒီလေးလားတွေမှာပဲဆက်ပြစ်နေတဲ့စိတ်စားမျိုးတွေလည်းကျွန်တော်တန်ကြက်တိုင်းနဲ့အဲမှာပါတယ်နောက်ထပ်စစ်တပ်တို့ခုနီတို့ဒီဥပိုင်တို့ခုချိန်ပြည်သူတွေကလယ်မားတွေကလယ်တွေတင်းပြန်မပေးတာတော့ပြည်သူတွေကိုဒုက္ခပေးနေတာတော့လူလူနဲ့ခုချိန်ဖိတ်လိုက်တွေ့ပြီးသူတို့ဘက်ကပဲဝင်ရေးတွေညှာကြည့်နေတာတို့တွေတော့ခြေဦးပြင်စီရေးမှာဝင်ရေးကလန်တိုက်နေတာတို့တွေကျွန်တော်တို့အဲ့ဒါတွေကိုစာချက်သိုးပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းသွေးသိကိုပိုင်ရဲသူကိုဖြိုးတနာလေးလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်သရရှင်တွေအလှည့်ပေးခြင်းပါတယ်သရရှင်တွေပေးစာတော်များများရပါတယ်အကုန်ကျွန်တော်ဖတ်နိုင်မှာမဟုတ်ပါဘူးတချို့ကတော့ထောက်ခံပြီးတော့ရေးပါတယ်တချို့ကကန့်ကွက်ပြီးတော့ရေးပါတယ်အခုတော့ရှင်ဒီလေးလိုင်းပေါ်မှာရှိတဲ့လူကိုအရင်ခေါ်ပါမယ်ကိုတက်ခိုင်ဒီလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဒီတန်ကျပ်ဆိုတာလေတစ်ချိန်တော့ကတော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောစရာ platform ရှိဘူးမရှိတဲ့ဒီတန်ကျပ်နဲ့ထုတ်ဖော်ကြမှာလူတို့ရဲ့ထောက်ခံမှုလက်ခုပ်တင်အများကြီးရခဲ့တယ်ခုချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးထုတ်ဖော်တဲ့ platform တွေအများကြီးရှိတယ်ဒီချိန်မှာဒီတန်ကျပ်လွတ်လာတဲ့အတွက်ဘီဒီယိုတိတ်မကြိုက်ဘူးတိုက်ဖို့မပေါ်ဘူးထင်တယ်ဘာဖြစ်လဲဆိုတော့ဒီအကြောင်းကောဒီတန်ကျပ်ဖွဲ့ကိုမောင်းထုတ်ပြဟာမျိုးတော့တွေ့ကြရတာဟုတ်အဲ့ဒီချိန်တော့ဆိုလို့ရှိရင်ကျောင်းသားဖွဲ့ဝင်လာလို့ရှိရင်ပြည်သူလူထုကကြိုးစားတာပဲရှိတယ်ဘယ်မျိုးဝင်ဝင်ခုချိန်မှာဒါမျိုးတွေဖြစ်လာတယ်နောက်တစ်ခုကမေးချင်တာဒီတန်ကျပ်ကဘကူကဟိုတယောက်ပြောတာလိုပဲဒီ မန္တကိုဝင်တဲ့ချိန်မှာအစိုးရဖွဲ့စည်းရတော့မတားဘူးဒါမလို့ဒီမန္တရဲ့တောင်းရှိပုဂ္ဂိုလ်ရဲ့သူတို့မန္တမှာရှိတဲ့စီမီစီကနေချပြရတယ်။အဲဒီဟာဒီဟိုသူတို့ကတော့သူတို့ကိုတာဝန်ကိုယူပေါ်လာမှုချပြရတယ်။ဒါမလို့ရန်ကုန်မှာကျတော့မန္တတရားတက်ခွင့်မပေးဘူးဆိုတာအစိုးရကတားတာလားဒီမန္တကိုတာဝန်ယူတဲ့တာဝန်ခံပုဂ္ဂိုလ်ရဲ့တားတာလား
ဒီနောက်တယောက်တော့ရှိသူဖက်ထားတဲ့ဖက်ဟုတ်ချင်ပါလေကိုနေဦးလင်း
တင်တာကတော့လွတ်လပ်စွာပြောဆိုခွင့်ဆိုတာကတော့အမှန်ပဲဗျရှိတယ်ပြောတဲ့နယ်ပေါ့နော်ဒါပေမဲ့ဒီပုဂ္ဂိုလ်စီမှာတော့တာဝန်ခံဖို့လိုပဲလေနော်သူများကိုလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဖွဲ့အစည်းကိုပဲဖြစ်ဖြစ်နိုင်ငံတော်ပဲဖြစ်ဖြစ်နော်ဘသူကမှဥမာတကူတူတယောက်ကမကျေနပ်ဘူးဆိုလို့ရှိရင်တိုင်ကြားနိုင်ခွင့်ရှိတယ်အရေးယူပိုင်ခွင့်ရှိတယ်ဥပဒေနဲ့ရင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတာတော့ဒီမိုကရေစီမှာတော့အဲ့လိုတော့မြတ်မြတ်တသာရှိဖို့တော့လိုတယ်ပေါ့နော်ဘာရည်ရွယ်ချက်နဲ့ပြောတာပါဘယ်လိုလုပ်တယ်ဆိုတာတော့ဒါတပိုင်းပေါ့ဗျာကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်တယ်ဆိုပေမဲ့တချို့ကိစ္စမှာကျတော့ပြောလို့မဖြစ်သေးတာတွေဥဒီရှိနေကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်လွတ်လပ်ခွင့်ဆိုတိုင်းဒီမိုကရေစီမှာတော့တာဝန်ယူမှုလိုပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဗျာ
โอเคခင်ဗျာကုနေဦးလင်းကျေးဇူးပါကျွန်တော်စပေးစာတွေကတချို့တော့ဖတ်လိုက်ချင်ပါတယ်ဦးအောင်လှသူပေးထားတာကတော့တန်ချက်ကိုကြောက်တာကအာနာရှင်ပါတဲ့ပြည်သူစုဝကပါစင်စာတင်အားလောက်အောင်ကြောက်နေရင်တော့အာနာရှင်နဲ့မချားတော့ပါဘူးတဲ့နောက်တစ်ယောက်ကကုကျော်ထွေးသူကြီးကတော့တန်ချက်ကြောက်ရင်တော့ပြောင်းလဲခြင်းတံပြီပေါ့တဲ့အစိုးရခွင့်ပြုထားတဲ့တန်ချက်ဖွဲ့ဟာလက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုထင်ရပါရဲ့လားဗျာတဲ့ကိုခင်အောင်ပြည်သူအစိုးရကတန်ချက်မကြောက်ပါဘူးတဲ့ထောက်ပြတာကိုကြိုးဆိုပါတယ်ဒါပေမဲ့လည်းစစ်မကောင်းကြောင်းတွေနဲ့ဆန္ဒပြသူလောက်လာလို့ရှိရင်ရှင်းရခက်လုံလို့တားတာဖြစ်ပါလိမ့်မယ်တဲ့တော်တူကတော့ Jeffrey Tin Oh နဲ့မမိသေးတဲ့နောက်ွယ်ကလက်မဲကြီးတွေဖန်တီးခဲ့တဲ့ထိလွယ်ရှလွယ်လူမျိုးရေးဘာသာရေးမိစတွေပါလာမှာဆုလို့စစ်တပ်နဲ့ညီစရာတွေပါလာနိုင်မှာဆုလို့ကြိုးပြီးတော့တားမြစ်ချင်တဲ့သဘောပါတဲ့ဒါတော့သရရှင်တွေအမြင်ပါကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုခုနကဆွေးနွေးသွားတဲ့လူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်မေးချင်ပါတယ်အရင်ဆုံးခုနကဟိုတန်ချက်ကိုလွတ်လပ်ခွင့်ကိုသူတို့ပက်ကန့်တတ်တဲ့ကိစ္စကိုနားလည်ပြီးဖို့ဆိုတဲ့အမြင်ပေါ့ကိုပိုင်ရဲသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်တို့ဒီတန်ချက်ကျန်တဲ့တက်ကိုစေဝေးမတတ်တယ်မှာကျွန်တော်တွားပြီးတော့စင်ပေါ်တုံးရပါတယ်စင်ပေါ်တုံးတဲ့အခါမှာကျွန်တော်ပြောတဲ့ဟာသူတို့မတတ်အနေနဲ့ကျွန်တော်တို့အပြင်လက်ခံခဲ့ပါလက်ခံခဲ့တဲ့အစံအစာတွေလည်းရှိမှာအများကြီးရှိပါတယ်ဒါပေမဲ့ဒီနှစ်မှာရှင်ဝိုင်းဒီစာကြီးအစိုးရအဖွဲ့ရဲ့ဝင်စားချက်ကြောင့်လက်ခံလို့မရတော့ဘူးဒီနေ့ကဆက်ချင်းစင်လာလာတယ်ပုံလေးပါနားဆက်လာကျွန်တော်ဆက်ချင်းတင်းတင်းပြီးတော့ပါဆက်ချက်စကားမျိုးပြောပါတယ်ကျွန်တော်တို့ဒီမန်တတ်တွေနဲ့နှစ်တန်းနေတာအစံအစာကောင်းလားပါနဲ့ကျောင်းရီချော်ရီကလည်းအချင်းအချင်းရှိပါတယ်
ဆက်သေးကျွန်တော်ကိုပိုင်ရဲသူကိုပဲမေးချင်တာចောင်းခုံးဖျက်နဲ့ပတ်သက်လို့ကိုတက်ခိုင်ပြောသွားတာရှိပါတယ်ចောင်းခုံးမှာလူလူကကန့်ကွက်တယ်အဲ့တော့ဒီအဖြစ်ပြက်ဒီချင်းနေနဲ့ပတ်သက်လို့ပြောပြပါအောင်ကိုပိုင်ရဲသူ
ကျောင်းမူဝင်မြောက်မှာချော်ပြီးတော့ចောင်းခုံးမျိုးကိုသွားတယ်အဲ့ဒီမှာတော့မျက်နှာ9နိုင်လောက်ကြည့်တယ်အဲ့ဒီတင်ရပါတယ်ចောင်းခုံးမျိုးမှာလူ98ကျော်လောက်ကလူစုထားတယ်သူတို့တန်ကျအတင်းလာလို့ရှိရင်မောင်းပြုံဝင်ကြအဟံကြီးကြားနေရတယ်ပေါ့တော့အဲ့ဒီတင်မျိုးကိုဒီ share ရလည်းပြီးတယ်ဒါပေမဲ့9နိုင်လောက်ချာပြီးကျောင်းခုံးမျိုးကိုဝင်တဲ့အခါမှာအဲ့လူကြီးကကျွန်တော်တို့ចောင်းမျိုးအုံတော်ကမှာပြိတ်တာပြိတ်တာပြီးတော့ကျွန်တော်တို့ဒီရုံရင်းတန်းတဲ့စကားကြီးပြောတယ်ကိုယ်မူရည်ကြတယ်အဲ့ဒီအချိန်မှာဘယ်ရဲတယောက်မှမရှိဘူးပြီးတော့ပြန်ထွက်လာတဲ့နားမှာအဲ့ကားတွေကလည်းနောက်ရက်တယ်ဆိုင်ရဲလာပြီးနောက်ရက်တယ်အဲ့ဒီကားနံပါတ်တွေကိုကျွန်တော်တို့ပြန်ထွက်ပြေးတဲ့အခါမှာအဲ့ဒီကားနံပါတ်တွေကရန်ကုန်မြို့မှာနေတဲ့ဆရာဆန်ရက်ကွက်မှာနေတဲ့ရန်ငယ်မှာနေတဲ့ဦးတလေးမှာနေတဲ့ကားနံပါတ်တွေဖြစ်နေတယ်အဲ့တော့ပြောချင်တာကကျွန်တော်တို့မောင်းထုတ်တဲ့လူတွေဟာចောင်းမျိုးနဲ့ဒီလူတွေမဟုတ်ဘူးကျွန်တော်ထက်တိရတဲ့ကကျွန်တော်တို့လာပြောခင်မှာကိုစောင့်နေကြတဲ့ကျောင်းပြည်သူရှိတယ်ပြောရပါမယ်အဲ့တော့ကျွန်တော်တန်ပြတဲ့မလာတာနဲ့ဘာကြောင့်မလာလဲဆိုပြီးတော့သူတို့ထွက်လိုက်လာပြီးမေးတဲ့အခါမှာဒီလိုဖြစ်ရမျိုးကြောင့်မလာခဲ့ရတာပါဒါကအချင်းကြီးတစ်ခုပ
ါဟုတ်ကဲ့အခုကိုပိုင်ရဲသူတို့ကိုတရားစွဲထားတာမရန်ကုန်မြို့နယ်တစ်ခုပဲရှိသေးရတော့အစိုးရဘက်ကတရားစွဲရပြီပါရောလာပြီလားခင်ဗျာဒါစစ်တပ်ကတရားစွဲတာပေါ့နော်အစိုးရဘက်ကတော့ဘာများတုံ့ပြန်ချက်ရှိနေပြပါပြီလေ
အစိုးရကတော့ဒီတန်ပြကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်နေရောမရှိသေးပါဘူးကျွန်တော်တို့စစ်တပ်ကတရားစွဲရပါ
ကိုမင်းသွေးတစ်ကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုမင်းသွေးထိလက်ရှာလဲတဲ့ကိစ္စတွေအခုချိန်မျိုးမှာမဖြစ်စေချင်လို့တားမြစ်ပါတယ်ဆိုတဲ့သဘောမျိုးဘက်ကနေပြီးတော့ထောက်ခံပြောဆိုတဲ့သရရှင်တွေရှိပါတယ်ကိုမင်းသွေးတဲ့အမြင်သူတို့ရဲ့သူတို့ပေါ်တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
ဟုတ်တကယ်တော့ကျွန်တော်တို့ကစံချက်ရှင်စာဆိုတဲ့မှာအချင်းသာဥပဒေဆိုတာတကယ်မရှိပါဘူးကျွန်တော်ကလူတူးတယောက်တစ်ဖွဲ့ကိုစံချက်ထဲမှာပါတယ်ဆိုလို့ရှိရင်ကျွန်တော်တက်ဆိုင်ဥပဒေကြားခံမိတာဖြစ်တယ်အဲဒီဥပဒေကချိန်ကြီးရင်းယူလို့ရကျွန်တော်တို့ဒီစံချက်ဖွဲ့ရဲ့စာမျက်နှာတွေမှာလည်းကျွန်တော်ကျွန်တော်တိုင်းနေတဲ့အတင်ပါလေကျွန်တော်စံချက်ရေရိုင်းဟောရိုင်းတိုင်းကြုံရတာမပါဘူးမပါဘူးနောက်ပြီးတော့ဒီဗီဒီယိုတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြာပြိပခဖြစ်အောင်လို့လှုပ်သွေးလုံးလို့ဆိုတဲ့သကလုံးကမပါဘူးနောက်ဆုံးလူပုဂ္ဂိုလ်တူတူတယောက်ကိုဥတည်ကုန်ကြီးကကြာသိနေမှာမပန်းအချက်လက်ဒီနဲ့စံချက်လုတ်ထားတာမပါဘူးပေါ့အဲ့ဒီချက်ဒီမပါတဲ့အတွက်တကယ်ပါခဲ့ရင်ကျွန်တော်စေပေါ်မှာတိုင်နေတော့စင်ပေါ်ကချင်းကြီးဆွဲချပြီးဆန်းလို့ရတယ်ဆိုတာကျွန်တော်အာမခံတာရှိတယ်ဒီမိုကရေစီဆိုတဲ့နေရာမှာဘလို့လားအဲ့တဲ့ဒီဥပဒေကိုဥပဒေဆင့်ပြီးတော့ဖြစ်လာတဲ့ဥစ္စာတွေကဒါလက်ခံနိုင်ရမရှိဘူး အခြေခံဥပဒေဆိုတာကြီးကြီးလေးလေးတကယ်လည်းလူတို့ကိုအထုတ်တဲ့ဥပဒေဆိုတာကြီးကြီးလေးလေးစီမံပေါ့ပုံမှန်ညာပြီးပါတနာဖြစ်နေဆိုတော့တကယ်တမ်းတရားဥပဒေစိုးမိုးကြီးကမိဘထုတ်ချင်ဖြစ်လာလိမ့်ဆိုတော့ကျွန်တော်တို့တန်ကြိုးစင်စာမတင်တာလीဒီမိုကရေစီရဲ့တာဝန်ယူမှုတာဝန်ခံမှုကြီးကကျွန်တော်တို့မှာတာဝန်ယူမှုတာဝန်ခံမှုရှိတယ်ကျွန်တော်တို့တန်ကြိုးမှာအမှားပိုင်ဆက်ဆံဥပဒေနဲ့တိုက်တဲ့သူတရားစွဲရေးကြည့်လို့ရတယ်ဒါပေမဲ့တန်ကြိုးစင်စာနဲ့ရေးယူတာဆိုတော့ကျွန်တော်လက်မခံအခုပုံစံကတန်ကြိုးစင်စာမတင်လို့လိုက်ပိတ်တယ်တကယ်တမ်းကျတော့ဒီတန်ကြိုးစာတမ်းကိုပိတ်တင်တာလားစင်စာမတင်လို့ပိတ်တင်တာလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်တယ်
ဒီစင်စာမတင်လို့တန်ကြပ်အဖွဲရှင်ပြိုင်ခွင့်မရတာကျွန်တော်သိတော့ရန်ကုန်တိုင်းမှာ၄ဘွယ်ပဲရှိလို့သိရပါတယ်ပြောရရင်အဲ့၄ဘွယ်လုံးကចောင်းသားလူငယ်အခြေခံတဲ့အဖွဲစည်းတွေပဲခုနဒီမိုကရေစီလှုပ်ရှားမှုမှာတဲကြောပါခဲ့တဲ့အဖွဲစည်းတွေပဲဖြစ်နေတယ်အဲ့တော့ပြောမယ်ဆိုရင်ရောင်တိုင်းဆွေရကြီးကလည်းလက်ရှိဝန်ကြီးချုပ်ကလည်းចောင်းသားဟောင်းမှာပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ចောင်းသားဟောင်းဆိုတာ88ចောင်းသားဟောင်းပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီစင်စာမတင်မနဲ့ပြိုင်ဖို့အတွက်အစိုးရအာဏာပိုင်တွေနဲ့ကိုမင်းသစ်သစ်တို့ညှိနှိုင်းဖို့ကြိုးစားခဲ့တာရောရှိပါလားခင်ဗျာ
ကျွန်တော်အရင်ကပရမတော့အချိန်ကြီးတိုင်းပါတယ်ကျွန်တော်တန်ရက်စာသားကြီးဒီတန်ရက်ရေးပေးတဲ့ဒီအချိန်ကြီးရတာရှိတယ်ကျွန်တော်ကိုယ်တိုင်လည်းလုံမလို့မရနိုင်တာရှိတယ်ဒါပေမဲ့တကယ်တမ်းနီးတဲ့အချိန်တရက်လို့ဆက်မကျွန်တော်ပေးလို့ရမလားဒါမှမဟုတ်စင်ပေါ်တက်ခဏကျွန်တော်ချိုးပေးထားမယ်တရက်လောက်အဲ့လိုမျိုးကျွန်တော်ကြည့်ခဲ့တာဒီဒါပေမဲ့ရန်ကုန်တိုင်းဒေသကြီးဆိုးရွားဟောဆက်ရှင်ကြက်ကြက်ထုတ်ပြီးသားဖြစ်နေတာဖြစ်တယ်တရက်နေ့နောက်ဆုံးတန်ရက်စင်တာတရားမယ်ဆိုတော့မန်နေတာအဆုတ်ကတကယ်စင်တာမတင်ဘူးမှမန်နေပေါ်ဆက်ပြီးချိုးပြေးခွင့်တော့မပေးနိုင်ဘူးဆိုတော့ဆိုတော့ဒါဆက်ကံမရှိဘူးဒီအချိန်ကြီးချော်ပြီးခွင့်မပေးဘူးဆိုရင်မန်တပ်ပေါ်မှာမဟုတ်ဘူးကျွန်တော်တို့ကလူလူပိတ်တဲ့နေရာလမ်းပိတ်မှာခါတိုင်းလဲချော်ပြီးကြနေဝိုင်းချော်ပြီးတာရှိတယ်ဆိုတော့ကျွန်တော်တို့ဒီဟာနေဝိုင်းချော်ပြီးမယ်ဆိုပြီးလုပ်တဲ့အခါမှာလဲနေဝိုင်းကိုလာပိတ်တယ်ဆိုတော့အဓိကစံစံချက်စင်လာမတင်မန်တပ်ပေါ်မတက်ခိုင်းလို့မရှိဘူးဒီဝမ်းချော်ပြီးတာတော့လာပိတ်ကြအောင်ရှိလို့ဆို
တူပန်ရဲသူတို့ဒီတန်ချက်ဖွဲ့ကတော့အစိုးရဘက်ကဒီတန်ချက်ပြိုင်ခွင့်ရဖို့ညှိနှိုင်းဖို့ကြိုးစားခဲ့တာမျိုးတော့ရှိပါလားခင်ဗျာ
တော့ကန်ကျော်ရမှုကန်ကျော်ရမှုကတော့မျိုးစရမှုလည်းဖြစ်တယ်ဆိုဒီမိုကရေစီအခုရေးခုပြတယ်လည်းကတော့ပြောဆိုရင်ကာကွယ်တဲ့ကျွန်တော်ရမှုလေအဲ့တော့ကျွန်တော်မှအဲ့ဒီစင်တော်ကအတန်ကြားရတယ်ကျွန်တော်ဘလို့မဟုတ်ဆက်သတိမခံဘူးနားကျင်တယ
်ဟုတ်ကဲ့
ကြံတန်ကြားနဲ့ကျွန်တော်ကလုံးဝမအပ်တဲ့အရာမျိုးလို့ဟုတ
်ဟုတ်ကဲ့ခင်ဗျာခုပိုင်းရည်
သူမကြည့်နိုင်ဘူးသူကကကျွန်တော်လာရောက်မိနိုင်တာလည်းမရှိဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရိုက်လီလိုက်စီစဉ်ချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကိုပိုင်းရည်သူကိုမင်းသွေးသစ်ကိုဖြိုးတနနဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်စီစဉ်ဒီမှာပဲကျန်တာကိုပြေးပါ
အဲ့ဒါကတော့ရန်ကုန်တကြံတန်ချက်တွေထိ ंछ ုပ်မှုခံရရနဲ့ပတ်သက်ပြီးတော့မင်းညကဆွေးနွေးကြတာကိုပြန်ပြီးတော့တင်ဆက်ကြတာဖြစ်ပါတယ် VOA မြန်မာပိုင်းကပို့ထုတ်နေတဲ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ပြညာပါလိမ့်မယ
်ပြင်သစ်နိုင်ငံရဲ့အထင်ကြီးအထိမ့်မှဖြစ်တဲ့ပါရီမြို့လွယ်က Notre Dame Cathedral ဘုရားကျောင်းကြီးမင်းကြီးကျယ်လောင်ကျွမ်းပျက်စီးခဲ့တာအတွက်၅နှစ်အတွင်းမှာပဲပြန်လည်တိဆောက်ပေးမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကအင်္ဂါနေ့မှာကြေညာပြောကြားလိုက်ပါတယ်။ဒီအထင်ကြီးရှေးဟောင်းဖျားကျောင်းကြီး Notre Dame ပျက်စီးမီးအင်္ဂါတနင်္လာနေ့ကအကြီးကျယ်မီးလောင်ကျွမ်းပျက်စီးခဲ့တဲ့နဲ့ပတ်သက်ပြီးအင်္ဂါနေ့မှာတော့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကိုအမေရိကန်သမ္မတ Donald Trump ကတယ်လီဖုန်းနဲ့ဆက်ပြီးဝမ်းနည်းစကားပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာအန္တရာယ်ကျရောက်နိုင်တဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေခီးသွွားမှုကိုအမြင့်ဆုံးအဆင့်ဖြစ်သတ်မှတ်တားမြစ်လိုက်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကအင်္ဂါနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပြင်ဒုတိယအဆင့်ဖြစ်အမြင့်ဆုံးခီးသွွားခွင့်တားမြစ်မှုသတိပေးချက်ကိုတော့အိန္ဒိယချင်းတရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကဒေသတွေကိုသတ်မှတ်ထားကြောင်းထုတ်ပြန်ထားတာပါ။ဒီကနေ့ဧပြီလ18ရက်နေ့မှာကြောက်တဲ့ဝအထူးဒေတာနှင့်ငင်းချင်းအနှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်ပေမဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရနဲ့ငင်းချင်းယူတဲ့ပြီးတဲ့နောက်မှာနှစ်30အတွင်းတိုက်ပွဲတွေမဖြစ်ခဲ့ပေနဲ့ငင်းချင်းတိဆောက်နိုင်ခဲ့တဲ့ဝအဖွဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုကြောင်းနဲ့ငင်းချင်းလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့လဲငင်းချင်းကော်မရှင်ဒုဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်လို့ပြောခွင့်ရဦးစော်ထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ
်။အဲ့ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြခဲ့တာပါ။အခုနှစ်ပိုင်းစီစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နီယာဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကို Facebook ကနေတဲ့ကျွန်တော်တို့ Radio အတန်လွှင့်တဲ့အချိန်ထဲမှာပဲဒီပြန်နေတဲ့နားဆင်လို့ရပါတယ်။အခုလိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ကျွန်တော်ကြော်လွန်ပါ
This program has come to you from the Voice of America, Washington.